Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်မတ်လ9ရက်နေ့တောက်တန်နေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမတ်စတော်ချိန်ည9:00 နာရီအထိလိုင်းနိုမီတာ1925.32နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းလေးတွေမှာတော့နျူကလ িয়ার စီစဉ်ဆုံးသက်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့မေလာရဲ့နောက်ဆုံးထတွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတထရန့်ကလက်ခံလိုက်ပါတယ်။ရခိုင်ပြည်နယ်မှာလူမျိုးတော်တပ်ဖြတ်မှုထိကျွလွန်ရာရောက်နေတဲ့ထောက်ထားတွေထပ်မံတွေ့ရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ထူးခိုးဆဲရန်ကြီးလီကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရင်းညာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေလုပ်နေတယ်ဆိုတော့ဆွဆွဲချက်နဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောနေချိန်မှာပဲဝါရှင်တန်မှာရှိတဲ့အမေရိကန်တမ်မတ်ကြီးဒီဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းနားဆင်ရဖို့ရှိပါတယ်တခါငိမ့်စုစီအငင်းပွားဝယ်ဥပဒေချမ်းနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်မှာဆွေးနွေးနေတာနဲ့ပတ်သက်လို့တိုင်းသားပါတီတစ်ခုကိုယ်စားလှယ်ရတော့
ပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့သူကကုန်ကြတဲ့ကျေးတံဖို့ရယ်ပြီးတော့အဲ့ဒီကဘလူးကထောက်ပံ့လဲဘလူးအဖွဲ့စီကဘလူးရလဲဆိုတော့ကိစ္စတခုပေါ့နော
်ဒီနေ့ပြီးမှစတိုက်ဆိုသလိုနားဆင်ရဖို့ရှိပါတယ်တခါဥကိုနီအမှုနဲ့ပတ်သက်ပြီးတော့ကြားနာချက်တွေကိုလည်းဒီကနေ့တင်ပြအောင်မှာပါအဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးဟာသိပ္ပံနဲ့နှီးပညာနဲ့သုတဆုံလင်အမေရိကန်တကွင်းဆရာတွေကိုလည်းနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးအောင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ဆုံးသက်ရေးမေလတဲ့နောက်မှကြပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံလိုက်တဲ့အပေါ်သတင်းနဲ့ကြေညာတာတွေတန်မြတ်အမြင်တွေလည်းထွက်ပေါ်လာပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံမှုအမေရိကန်သမ္မတကလက်ခံလိုက်တဲ့သတင်းကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တဲ့နေ့ပတ်သက်လို့အမေရိကန်သမ္မတအမျိုးသားလူညီညွတ်ရေးအကြံပေး HM MacMaster ပါဝင်အင်ပီရိုအရာရှိတွေကိုရှင်းလင်းတင်ပြဖို့ဝါရှင်တန်ကိုရောက်နေတဲ့တောင်ကိုရီးယားအမျိုးသားလူညီညွတ်ရေးဌာနအကြီးအကဲချွန်ယီဝီယွမ်ကမနေ့နောက်ပိုင်းမှာကြေညာလိုက်တာပါတင်ပြချက်တွေကိုသမ္မတထရန့်အနေနဲ့ကျေနပ်မှုရှိခဲ့ပြီးနျူကလ িয়ার အပိဓာန်ကင်းရှင်းရေးမေလာတဲ့နောက်ဆုံးထတွေ့ဆုံမှုကိုလည်းလက်ခံခဲ့တဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ရဲ့နှုတ်နဲ့ဖိတ်ကြားချက်ကိုအမေရိကန်သမ္မတထံသတင်းစကားပေးခဲ့တဲ့တောင်ကိုရီးယားအမျိုးသားလူညီဌာနအကြီးအကဲကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ကင်းစင်ရေးဆွေးနွေးညီနိုင်မှုနဲ့ဆွေးနွေးနေချိန်မှာလည်းနျူကလ িয়ার နဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကိုဆိုင်းငံ့ထားဖို့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်နဲ့တင်းလာနေတုန်းကတွေ့ဆုံခဲ့တဲ့တောင်ကိုရီးယားတန်ကိုယ်စားဖွဲ့ခေါင်းဆောင်ချွန်ယီယွန်ကပြောဆိုထားတာပါမြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံအပြင်ရုရှားနိုင်ငံတို့ကပါကြိုဆိုကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့လှုပ်ရက်တွေပေါ်တန်တရားမြင်နေရှိနေတဲ့ဂျပန်နိုင်ငံကဝန်ကြီးချုပ်ရှင်ဆိုအာဘေကတော့အမေရိကန်သမ္မတနဲ့မနေ့ကပဲတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးမြောက်ကိုရီးယားပေါ်ပြရားပေးမှုတွေနဲ့ပြောင်းလဲဖို့ကြိုးပမ်းမှုတွေကိုချီချူးစကားပြောဆိုခဲ့တယ်လို့မြောက်ကိုရီးယားနဲ့ထိပ်တိဆွေးနွေးမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့ဆွေးနွေးဖို့လဲရှိလာတဲ့ဝါရှင်တန်ကိုတွားမယ်အကြောင်းကြေညာခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာအရေးတကြီးလိုအပ်နေတဲ့စာနာမှုအကူအညီတွေတင်ဆောင်လာတဲ့မော်တော်ယာဉ်နဲ့ဟာဝန်ရံပိတ်ဆို့ခံရတဲ့ဂွာတာအရှေ့ပိုင်းဒေသကိုဒီကနေ့ဝင်ရောက်နိုင်ခဲ့ကြပေမဲ့တကြော့ပြန်လေကြောင်းတိုက်ခတ်မှုတွေကြောင့်အရေးပေါ်ပစ္စည်းတွေကိုမချနိုင်ပဲဖြစ်ခဲ့ရကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနဲ့နိုင်ငံတကာချက်ချင်းနေဖွဲ့တွေကပြောပါရယ်ပုံကျဲတိုက်ခတ်မှုတွေဟာရုရှားအစိုးရပါဝင်သက်ဆိုင်သူတွေအလုံးကဘေးကင်းလုံခြုံမှုရှိဖို့အာမခံချက်ကိုချိုးဖောက်ရောက်ခဲ့ကြောင်းလဲဆီးရီးယားနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရုံးကပြောပါရယ်လုံခြုံရေးအခြေအနေတွေကြောင့်တင်းနှင်းလာနေတဲ့ကအရေးပေါ်အကူအညီတွေကိုမချနိုင်ပဲဖြစ်ခဲ့ရတဲ့ truck က73စင်းဟာဒီကနေ့ဒူမာမြို့အနီးအရောက်မှာပဲတိုက်ခတ်မှုတွေပေါ်ပေါက်ခဲ့တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zayed Al Hussein ကတော့ကွာတာအရှေ့ပိုင်းမှာစစ်ရာဇဝတ်မှုကျူးလွန်သူတွေကိုအရေးယူနိုင်အောင်ကြိုးပမ်းဖို့နဲ့မကြသေးခင်ကဖြစ်ပွားခဲ့တဲ့တိုက်ခတ်မှုတွေကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းတိုက်တွန်းခဲ့ပါတယ်2013ခုနှစ်ကလေးကဝန်ရံပိတ်ဆို့ခံရတဲ့သဘုံတွေထိန်းချုပ်ရာကွာတာအရှေ့ပိုင်းမှာမကြသေးခင်ကကြုံခဲ့ရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လည်းဒီလအစမ်းမှာပြုလုပ်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အထူးအစည်းအဝေးမှာမဟာမင်းကြီးကပြောဆိုခဲ့တာပါအစိုးရလိုလာတဲ့တပ်ဖွဲ့တွေဝန်းရံထားတဲ့ဒေသမှာရှိနေကြတဲ့လူပေါင်း၄သိန်းလောက်အတွက်လိုအပ်နေတဲ့စာနာရိတ်ခါဆေးဝါးတွေပေးပို့ခွင့်မရဘဲဖြစ်နေတယ်လို့အစာအာဟာရချို့တဲ့မှုနဲ့ကြုံနေရတဲ့ထောင်ထောင်ချီတဲ့ကလေးတွေဟာလည်းဆီးရီးယားအစိုးရရဲ့လေကြောင်းတိုက်ခတ်မှုရံကရှောင်ရှားဖို့မြေအောက်ခန်းတွေမှာနေထိုင်နေကြပြီးတော့ထိတ်လန့်သုံးလုံးမှုဝေဒနာတွေကိုခံစားနေရကြောင်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံရှိမြောက်ဘက်ဒေသမှာ တာလီဘန်ရဲ့အယုံတစ်ချိန်မတန်ခင်စီးနင်းတက်ခတ်မှုတစ်ခုတွင်အစိုးရလုံခြုံရေးတပ်ဖွဲ့18ဦးထပ်မံတေဆုံးပြီးအများပြတ်တမ်းရသွားပါတယ်။တခါပြင်းနယ်မှာရှိတဲ့တောက်ထူထက်ရကောဝါချာကာခရန်ကအာဖဂန်စစ်ခြေစစ်ခံတစ်ခုကိုဒဗုံးလေးစီးနင်းတက်ခတ်ရကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။တာလီဘန်ဘက်ကတတ်နေရောလို့အမိပေးထားတဲ့အထူးတပ်ဖွဲ့ဝင်တွေအများပြတ်ပါဝင်တဲ့တက်ခတ်သူတွေကစစ်ကန်နဲ့အနီးနားကလုံခြုံရေးကင်းစကန်တွေကိုလျှော့ပြစီးနင်းတက်ခတ်ခဲ့တဲ့အကြောင်းခရန်အုပ်ချုပ်ရေးမှူးကဗီဒီယိုကိုပြောပါတယ်တိဆုံးသူတွေနဲ့အာဖဂန်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေပေါင်းချောင်းလဲအတီးပြပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရသူကတော့စစ်ကန်နဲ့ကင်းစကန်စစ်နှစ်ခုကိုတပ်ဖွဲ့ဝင်တွေဝင်ရောက်စီးနင်းတက်ခတ်ခဲ့ပြီးအာဖဂန်တပ်ဖွဲ့ဝင်30နီးပါးတိဆုံးကြောင်းကြေညာခဲ့ပါတယ်အချိန်နဲ့မှာပဲကပူးမျိုးတော့လူများပြဆူဝင်နေတဲ့နေရာနဲ့မီတာ300လောက်အကွာမှာအသေးခံဘုံခွဲသမားတူကြီးရဲ့တက်ခတ်မှုကြောင့်ဒီကနေ့မှာပဲလူကုန်းတက်မနဲ့တည်ဆုံးပြီးဆစ်ရှိဦးတန်ရခဲ့တဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနကပြောဆိုခဲ့တာပါအာဖဂန်နိုင်ငံကခရိုင်ပေါင်း409ခုမှာအစိုးရရဲ့ဩဇာအာဏာနဲ့ထိချုပ်နိုင်စွမ်းဟာ2015ခုနှစ်ဒီဇင်ဘာလကဆက်လို့အနိုင်ဆုံးအဖြစ်56ရာခိုင်နှုန်းအောက်မှာသာရှိနေတဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ဆန်းစစ်ချက်ထွက်ပေါ်လာပြီးနောက်မှာပဲတက်ခတ်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်
ရုရှားနိုင်ငံရဲ့တပ်အင်အားကိုအစင်မြင့်ခိမေးစနစ်တွေတပ်ဆင်လာတာဟာအမေရိကန်နဲ့ဥရောပတပ်ဖွဲ့တွေအတွက်အနိုင်ရရှိတဲ့အခြေအနေဖက်ကိုရောက်ရှိလာစေပါတယ်။ရုရှားတို့ဘက်ကသူ့ရဲ့တိုက်ချင်းပြစ်စစ်လက်နက်တွေနဲ့အမေရိကန်ရဲ့မဟာမိတ်တို့ကိုချိမ့်ချောက်လာနိုင်တဲ့အပေါ်ကကွယ်ရေးအရာရှိတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကကွယ်ရေးစနစ်တွေအတုံးမကျဖြစ်သွားအောင်တိုက်ခိုက်ဖို့ပုံစံထုတ်ထားတဲ့စနစ်လေးမျိုးရရှိထားပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တဲ့အတွက်တည်တင်းပတ်အတွင်းရုရှားရဲ့နျူကလ িয়ার လက်နက်သစ်တွေအပေါ်အများကအာရုံစိုက်လာနေတာပါ။ရုရှားနိုင်ငံကအခုနောက်ပိုင်းလှုပ်လာတဲ့ပုံစံအတိုင်းလက်နက်သစ်တွေကိုထုတ်ပြတဲ့အနေနဲ့ယူကရိန်းနဲ့ဆီးရီးယားမှာစမ်းသပ်အသုံးပြုမှာကိုအမေရိကန်နဲ့ဥရောပတာဝန်ရှိသူတွေကထတ်တူဆိုရင်နေကြတာပါ။စီအေးကာလာနောက်ပိုင်းကဆက်လို့မတွေ့မမြင်ဖို့တဲ့အစီအမျိုးနဲ့ရုရှားစစ်တပ်ကဆက်တိုက်ခိမိနေစနစ်တွေအသုံးပြုလာတဲ့အတွက်အမေရိကန်ဘက်ကငြိမ်းချမ်းရေးကလွဲပြီးရွေးချယ်စရာဘာမှမရှိဘူးလို့ဥရောပကအမေရိကန်တပ်ဖွဲ့တမူးဗိုလ်ချုပ်ကြီးကာတစ်ကာပါရိုတီကအမေရိကန်လွှတ်တော်ကိုကြားရပြီးနေ့မှာသတိပေးတင်ပြခဲ့ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီခေတ်ပြည်ကလူခွေရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုထိကျူးလွန်ရာရောက်နိုင်တဲ့ထောက်ထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။လူမျိုးတုံးတက်ပြတ်မှုမြောက်နိုင်တဲ့လက္ခဏာတွေတွေ့ရတဲ့အတွက်တာဝန်ရှိသူတွေကိုအရေးယူနိုင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂလူခွေရေးကောင်စီကိုတင်သွင်းထားတဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။ဒီမှာဆိုရခေါင်းဆောင်ပိုင်းအနေနဲ့စိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားတာတားဆီးတာပြစ်တင်ရှုတ်ချတာတွေမရှိခဲ့ကြောင်းလည်းအစိုးရခန့်စားမှာပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလုံခြုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန်ရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာကဆွဆွဲထားတာဖြစ်ပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုအရေးယူလာရတယ်လို့ခဲ့တာပါ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တဲ့လက္ခဏာတွေတွေ့ရကြောင်းပြောဆိုထားတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇက်အယ်ဟူစိန်ကတော့နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနိုင်အောင်ကုလသမဂ္ဂထွေထွေညီလာခံကတာဝန်ပေးဖို့လဲမနေ့တုန်းကပဲတိုက်တွန်းထားပါတယ်။ဆိုရတဲ့ရာဇဝတ်မှုကြီးတွေကိုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးအရေးယူနိုင်မဲ့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဆက်လက်ဖိအားပေးတောင်းဆိုသွားဖို့လိုအပ်ကြောင်းလဲလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့တုန်းကပဲပြောဆိုခဲ့တာပါ။မြန်မာဆိုရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကတော့လူမျိုးတုံးတက်ပြတ်မှုဆွဆွဲချက်တွေအတွက်ရှင်းလင်းပြသတဲ့ထောက်ထားတွေထုတ်ဖော်ပြသဖို့လူခွင့်ရေးကောင်စီမှာမနေ့တုန်းကပဲတုံ့ပြန်ပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုကိုတမနေနဲ့အလူမီနီယံတင်သွင်းမှုအပေါ်အခွန်စည်းမျဉ်းသစ်တွေတမမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်မှာကင်းလွတ်ခွင့်ရှိမရှိရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းဥရောပသမ္မတ EU ကပြောဆိုလိုက်ပါတယ်။စည်းမျဉ်းသစ်မှာ EU နိုင်ငံတွေကိုကင်းလွတ်ခွင့်ပြုတာကြောင့်အတည်ပြုချက်ရဖို့မျှော်လင့်ကြောင်းလဲ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးဆီလီယာမဲလ်စထရ ோம் ကဘယ်ဂျီယမ်နိုင်ငံဘရာဇီးလ်မြို့မှာဒီကနေ့ပဲပြောဆိုခဲ့ပါတယ်။တမနေတင်သွင်းမှုအပေါ်25ရာခိုင်နှုန်းအလူမီနီယံတင်သွင်းမှုအပေါ်10ရာခိုင်နှုန်းတတ်မှတ်ထားပြီးသတင်းနှစ်ပတ်အတွင်းစတင်အသက်ဝင်မဲ့အစီအစဉ်ကိုတော့မနေ့ရုံးကပဲတမ မနာထရမ့်ကလက်မှတ်ရေးထိုးခဲ့တာပါ။မြောက်အတ္တလန္တိတ်လွတ်လပ်စွာကုန်သွယ်ခွင့်စားချုပ် NAFTA နဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းနေဆဲဖြစ်တဲ့အမေရိကန်ရဲ့အိမ်နီးချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကရောအခွန်စည်းမျဉ်းတစ်ကနေရယူကင်းလွတ်ခွင့်ပြုထားပါရယ်။ EU ကုန်သွယ်ရေးဆိုင်ရာကော်မရှင်နာမင်းကြီးကရောကုန်သွယ်ရေးစစ်ပွဲတွေကိုမလိုလားပေမဲ့မြေပဲထောပတ်တဲ့လိမ္မော်ရေးအပအဝင်အမေရိကန်တွင်းကုန်တွေအပေါ်အခွန်စည်းချက်မှုတွေနဲ့တုံ့ပြန်သွားဖို့ပြင်ဆင်ထားကြောင်းလည်းသတိပေးခဲ့တာပါ။စည်းမျဉ်းတစ်ကြောင်အမေရိကန်တို့ကိုတင်ပို့မှုကျဆင်းလာတာနဲ့အမျှ EU နိုင်ငံတွေကိုတင်သွင်းမှုတွေတိုးလာနိုင်တဲ့အတွက်အဖွဲ့ဝင်နိုင်ငံတွေကတမနီလုပ်ငန်းတွေမှာအလုတ်အကင်ထောင်းထောင်းကြီးဆုံးရှုံးနိုင်တယ်လို့အမေရိကန်မှာလည်းအလုတ်အကင်အမြောက်များဆုံးရှုံးနိုင်ကြောင်းလဲဥရောပတမနီလုပ်ငန်းအသင်းအတွင်းရေးမှူးချုပ် Alex Segret ကပြောဆိုခဲ့ပါတယ်။တမနာထရမ့်ကတော့ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာနိုင်တယ်လို့မိတ်ဆွေတွေနဲ့မဟာမိတ်နိုင်ငံတွေကသတိပေးနေတဲ့ကြားမှာပဲတွင်းကုန်စီမင်းသစ်ကိုပြတ်ထန်းခဲ့တာဖြစ်ပါတယ်။
အမေရိကန်ကိုတင်သွင်းနေတဲ့တမလီနဲ့အလူမီနီယံတွေပေါ်အခွန်စည်းမျဉ်းသစ်တွေတမမဲ့တမနာဒေါ်နယ်ထရမ့်ရဲ့အစီအစဉ်ပေါ်မှာတော့ပြည်ရင်းပြည်ပကတုံ့ပြန်မှုတွေလည်းပြင်းပြင်းထန်ထန်ဆက်လက်ထွက်ပေါ်နေပါတယ်။ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်ရှာဖရီလန်ကတော့တတဝန်ရာကြီးအမေရိကန်တာဝန်ရှိသူတွေနဲ့မကြသေးခင်ကပဲပူးပေါင်းကြိုးပမ်းခဲ့ကြတယ်လို့တွင်းကုန်စည်းမျဉ်းသစ်တွေလုံးဝဖျက်ရှားနိုင်မယ့်အထိဆက်လက်ကြိုးပမ်းသွားမယ်အကြောင်းပြောဆိုခဲ့တာပါ။တမနာထရမ့်ကအမျိုးသားလူညွန်ရေးဆိုင်ရာအကြောင်းပြချက်နဲ့စည်းမျဉ်းသစ်ကိုပြတ်ထန်းတာကနေဒါလိုနိုင်ငံမျိုးတွေခိုင်လုံမှုမရှိကြောင်းလည်းအမေရိကန်ကိုတမလီနဲ့အလူမီနီယံအများဆုံးတင်ပို့နေတဲ့ကနေဒါနိုင်ငံကနိုင်ငံခြားရေးဝန်ကြီးဖရီလန်ကပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီးလိုင်အန်ဖောက်စ်ကလည်းကိုရိုးစီဝါကာဝယ်တဲ့မူဝါဒနဲ့တွင်းကုန်ကုန်ကောက်ကန်နဲ့အစီအစဉ်တွေဟာလက်တွေ့မှာအလုံးဖြစ်တဲ့အကြောင်းမနေ့တုန်းကပဲမှတ်ချက်ပေးပြောဆိုထားခဲ့ပါတယ်။တမလီအလွန်ကျွထုတ်လွှင့်မှုကိုနိုင်ငံတကာအတိုင်းအတာနဲ့ပူးပေါင်းဖြေရှင်းသွားနိုင်ကြောင်းနဲ့ဒါမှမဟုတ်အခုနောက်ဆုံးအမေရိကန်ဆိုရရဲ့ဆောင်ရွက်ချက်ကတော့မှားယွင်းတဲ့အကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကိုတင်ပို့ဖို့စုစုပေါင်းရဲ့တရားခိုင်နှုန်းသာရှိပြီးအမေရိကန်စစ်တပ်အတွက်တမနစ်တင်ပို့နေတဲ့ဗြိတိန်နိုင်ငံကိုအမျိုးသားလွန်ကျွင်အကြောင်းပြချက်နဲ့အခွန်စည်းချက်တာအထိပ္ပယ်မဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုထားတဲ့ပြည်ထောင်နိုင်ငံကစီးပွားရေးဝန်ကြီးဘရူနိုလမယ်ယာကလည်းကွန်ဒိုရေးစစ်ပွဲတွေဖြစ်လာရင်အားလုံးနင်းနာမှာဖြစ်တယ်လို့ဒီထဲမှာအမေရိကန်လည်းပါဝင်မှာဖြစ်တဲ့အကြောင်း Twitter လူမှုခွင့်ရကနေသတိပေးပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုအရှိတ်ဘက်ကန်ယူရန်ကိုအင်အားပြင်းတဲ့ဆောင်းနေမုန်တိုင်းကြီးတစ်ခုသတင်းတပတ်အတွင်းဒုတိယအကြိမ်မြောက်ဝင်ရောက်ခဲ့တာကြောင့်60စင်တီမီတာလောက်ထိနင်းနွေထူထပ်စွာကျခဲ့တယ်လို့လှူပေါင်းတသန်းနီးပါးတို့လည်းလျှက်စင်ပြီးပြတ်တောက်သွားပါတယ်။ဒီနင်းနွေအရေးမပြောခင်မှာပဲအရှိတ်ဘက်ကန်ယူရန်ကိုလှမ်းမဲ့သတင်းပတ်အစောပိုင်းအတွင်းဆောင်းနှောင်းကာလာနင်းမုန်တိုင်းကြီးတစ်ခုဝင်လာအောင်မလားဆိုတာကိုရာသီဥတုခမန်းသူတွေချေအခံလိုက်နေပါတယ်။နင်းနွေထူထူထပ်ထပ်ကျပြီးတော့ရိတ်ခဲနေတဲ့လမ်းမတွေကြောင့်စာတင်ကျောင်းတွေပိတ်ခဲ့ရတယ်လို့ဒေတာရင်းကထောင်းနဲ့ချီတဲ့လင်းခီးစင်တွေကိုလည်းယာယီရနာခဲ့ရပါတယ်။ New England မြောက်ပိုင်းမှာ55စင်တီမီတာထိနင်းနွေကျနိုင်တယ်လို့အမျိုးသားမိုးလေဝသဌာနကခန့်မှန်းထားပါတယ
်ဒေတာရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ Dai Eye Live ထုတ်လွှင့်ပေးနေတောင်းမှုနားဆင်နေပါတယ်ခင်ဗျာအခုတော့ဒီမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုစက်တိုက်တင်ဆက်သွားပါမယ်။ရိုဟင်ညာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားနေတယ်လို့ကုလသမဂ္ဂနဲ့အမေရိကန်တို့ကဆွဆွဲနေတာနဲ့ပတ်သက်ပြီးရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကနေပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လကရိုဟင်ညာအစွန်းရောက်တွေရဲ့တိုက်ခိုက်မှုကိုမြန်မာလူညုံရေးတပ်တွေဘက်ကနေမြေရှင်းလင်းရေးလုပ်ချိန်ကစပြီးမြန်မာစစ်တပ်ဟာအထမပြုကျင့်တာတွေအစုလိုက်ပြုံလိုက်တပ်တာတွေရွာတွေကိုမီးရှို့ခဲ့တယ်လို့ဒုက္ခသည်တွေကဆွဆွဲပါတယ်ဘင်္ဂလားဒေ့ရှ်နယ်စပ်ရေဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအရာရှိက VOA ကိုပြောကြတာပါဂျက်ဆူစီမန်အိုနီရဲ့သတင်းပေးပို့ချက်ကိုတော့ကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလုပ်ပြီးနေနှင်းခဲ့တာကြောင့်ရိုဟင်ဂျာတွေထွက်ပြေးခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းပယ်ရှားတာတွေကိုဆက်ပြီးကျူးလွန်နေတုံးပဲဖြစ်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာလက်ထောက်အထွေးမှုချုပ် Andrew Gilmore ကပြောပါတယ
် People are still being killed, still being raped, still being beaten.
လူတွေအခုချိန်ထိတပ်ဖြတ်တာတွေမတိုင်းကျင့်တာတွေနဲ့ညှဉ်းပန်းနှိပ်စက်တာတွေရှိနေတုံးပ
ါ။လက်ထောက်အထွေးမှုချုပ် Andrew Gilmore ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒုက္ခသည်စခန်းကိုနောက်ထပ်အသစ်ရောက်ရှိလာတဲ့ရိုဟင်ဂျာတွေနဲ့မကြသေးခင်ကပဲတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေကိုစားနပ်ရိက္ခာပြက်လက်ပြီးတော့အငတ်ဘေးဆိုင်အောင်လုပ်တဲ့မူဝါဒကိုကျင့်သုံးနေတယ်လို့သူကပြောပါတယ
်။ Farmers have had their fields taken away from them by the authorities. Their animals have been
အားနာပိုင်းတွေကလေသမားတွေရဲ့လေတွေကိုသိမ်းနေပြီးတော့ဗုဒ္ဓဘာသာဝင်တွေကသူတို့ရဲ့ကျွေးနွားဒိဋ္ဌိတွေကိုလူယူတက်ဖြတ်တာတွေလုပ်ပြီးတော့ဈေးဆိုင်တွေမှာဈေးတွေလည်းမီးရှို့ခံခဲ့ရပါတယ်။
မြန်မာဆိုရဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ပြောတဲ့အပေါ်မှာထက်ခါတလဲလဲညှင်းဆို့ထားပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာဆိုရအဖွဲ့ရဲ့အမျိုးသားလုံခြုံရေးကြံပေးဦးတောင်းထွန်းကလည်းအခုလိုတုံ့ပြန်ပါတယ
် We've often heard many accusations that there is ethnic cleansing or even genocide
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့ဆွဆွဲမှုတွေမကြာခဏကြားနေရပါတယ်အရင်ကကျွန်တော်ပြောခဲ့တယ်လို့ပါပဲအခုလည်းထပ်ပြောရမယ်ဒါဟာအစိုးရရဲ့မူဝါဒမဟုတ်ဘူးဆိုတာကိုအသေးအချာပြောချင်ပါတယ်ဆွဆွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရချင်ပါတယ်ရှင်းလင်းပြသတဲ့အထောက်အထားရတယ်ဆိုရင်ဘလို့ပြမှုမျိုးကိုမဆိုကျူးလွန်သူလူအခွင့်အရေးချိုးဖောက်တယ်လို့ဆွဆွဲခံရသူတွေကိုအသေးအချာအရေးယူမှာဖြစ်ပါတယ
်လက်ထောက်တွင်မှုချုပ်ဂေမော့နဲ့ကုလသမဂ္ဂလူအခွင့်အရေးအေဂျင်စီကတော့မြန်မာအစိုးရဟာစုံစမ်းစစ်ဆေးသူတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆုံနေတော့မယ်လို့ပြောပါတယ
် Clearly there has to beSustained international pressure on the government of Myanmar.
မြန်မာလူမျိုးရေးတပ်တွေကအခုလုပ်နေတာတွေကိုဆက်မလုပ်အောင်ကာကွယ်တားဆီးတဲ့အနေနဲ့နိုင်ငံတကာမြန်မာအစိုးရကိုရှေ့ရှေ့ဆက်ပြီးတော့ဖိအားပေးဖို့လိုတယ်ဆိုတာတော့ရှင်းပါတယ်
။မြန်မာအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုတော့မြန်မာစစ်တပ်ရဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးဝေဖန်ဖို့ပြက်ကွက်ခဲ့တဲ့အပေါ်နိုင်ငံတကာကအကြီးအကျယ်ဖိအားပေးဝေဖန်နေကြပြီးတော့သူမကိုချီးမြှင့်ထားတဲ့အစုတချို့ကိုလည်းပြန်ပြီးတော့ရုပ်သိမ်းတာတွေရှိလာနေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တာပါ။အခုလိုရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအထိကျူးလွန်ရာရောက်နိုင်တဲ့အထောက်အထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြည်ထောင်စုကလူအခွင့်အရေးကောင်စီကိုအစီရင်ခံစာတင်သွင်းဖို့ရှိနေပါတယ်မြန်မာအစိုးရခေါင်းဆောင်တွေဟာပြည်တွင်းမှာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဟန်တားတာမျိုးပြစ်တင်ရှုတ်ချတာမျိုးတွေမရှိခဲ့ကြအောင်အစီရင်ခံစာမှာပါရှိပါတယ်။ရန်ဤလီရဲ့အစီရင်ခံစာနဲ့ပတ်သက်လို့တက်တီအထောက်ထားအပြည့်စုံပြပါအခုဆွဆွဲနေတဲ့လူမျိုးတုံးတပ်ဖြတ်မှုဒီလူမျိုးစုလိုက်ရှင်းလင်းမှုတွေဟာမြန်မာအစိုးရရဲ့မူဝါဒမဟုတ်ကြောင်းအမေရိကန်ဆိုင်ရာမြန်မာတန်မာကြီးဦးအောင်လင်းကညင်းဆိုလိုက်ပါတယ်။တန်မာကြီးဦးအောင်လင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ကမြန်မာပြည်နဲ့အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအဓိကကတော့သူကဒီမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့အထောက်အထားတွေထပ်ပြီးတွေ့တယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးထပ်ပြီးတင်တာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတမ္ပတိအမှတ်ချက်များတစုံတရာပေးနိုင်မလားလို့ပါရှင
်ကျွန်တော်ကတော့အခုကုလသမဂ္ဂနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်လောက်တာတော့မဟုတ်ပါဘူ
း
ဒါပေမဲ့ကျွန်တော်နည်းနည်းပြောလို့ရတာကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်ထောင်စုဝန်ကြီးလည်းပြောပြပါမယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြောချင်တဲ့ဆိုလို့ရှိရင်ကျွန်တော်တို့သက်တည်ထောက်ထားနဲ့ပြပါ။ကျွန်တော်တို့အနေနဲ့ရှင်းပြဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ထပ်ပြီးတော့ပြောပြရစီ
။ဟုတ်ကဲ့ရှင်။သူ့အစီရင်ခံစာထဲမှာပါတာကဒီမြန်မာအစိုးရဘက်ကခေါင်းဆောင်နေနေနဲ့ပေါ့နော်။ဒီလိုလူခွေချိုးပေါက်တာတွေကိုဟန်တားတာမျိုးတားဆီးတာမျိုးပြစ်တင်ရှုံချတာမျိုးမရှိဘူးလို့ပြောထားပါတယ်။ဆိုတော့အဲ့ဒီအပေါ်မှာရောတမန်ကြီးဘလို့များဒီပြောဆိုဆွဆွဲချက်နဲ့ပတ်သက်ပြီးဘလို့များတုံ့ပြန်ခြင်းပါလဲရှင်။
အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမနေ့ကလည်း VOA မှာဝန်ကြီးဦးတောင်ထွန်းကပြောထားတဲ့ဟာရောမှတ်ချက်ပြုထားတာရှိပါတယ်။သတင်းထည့်ပြတာဖြစ်ပါတယ်။ VOA လည်းသိရှိပြီးလို့ကျွန်တော်ထင်ပါတယ်။ဦးတောင်ထွန်းကလည်းပြောပြပါပြီ။မြန်မာနိုင်ငံဒီကိစ္စနဲ့သူ့အခွင့်အရေးချိုးဖောက်တာတို့ဒီလူမျိုးတုံးတက်ဖြတ်တာတို့လူမျိုးတန့်စင်တဲ့ဟာနဲ့ပတ်သက်ပြီးတော့အစိုးရကဘူဝါဒမဟုတ်ပါဘူး။အများအားဆန့်ကျင်ပါတယ်လို့ပြောပြတာဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာစစ်တပ်ဘက်ကနေပြီးတော့လူခွေချိုးပေါက်မှုတွေရှိနေတယ်ဆိုပြီးကျူးလွန်တာလည်းရှိပါတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တဲ့တချို့ဖြစ်ရတွေကိုစစ်တပ်ကိုယ်တိုင်ကလည်းဒီစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့မှပြန်ပြီးစစ်ဆေးနေတာမျိုးတွေအေးအေးယူတာမျိုးတွေလည်းရှိပါတယ်ဒီလိုအခြေအနေမှာဒီလိုထပ်ပြီးတော့ဆွဆွဲချက်တွေနဲ့ထပ်ပြီးတော့ဆွဆွဲလာတဲ့အပေါ်မှာရောတမ္ပတ်ကြီးဘယ်လိုများပြောချင်ပါလဲရှင
်ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံရဲ့ပြောထားပြီးသားဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေရှိမယ်ဆိုလို့ရှိရင်အဲချက်လက်တင်နေပတ်သက်ပြီးတော့ကျွန်တော်တို့ပြပါကျွန်တော်တို့ရင်ဆိုင်ဖြည့်ရှင်းဖို့အဆင့်နဲ့ရှိပါတယ်ဆိုတဲ့ဟာကိုထပ်လောင်းမလို့ပြောပြရစေ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါတမ္မကြီးဒီလိုမျိုးကုလသမဂ္ဂမှာရောနိုင်ငံတကာမှာပါပေါ့နော်ဒီနောက်ဒီတခြားဒီသတင်းမီဒီယာတွေမှာပါမြန်မာအစိုးရအထူးသဖြင့်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုတာတွေခုနဖိအားပေးနေတာမျိုးတွေနောက်ခုနပြောလို့ပေါ့နော်ဒီဟိုစီရင်ချက်တွေမှတ်တမ်းတွေနဲ့မှပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်အဲ့ဒီအနေအထားပေါ်မှာတမ္မကြီးအနေနဲ့နိုင်ငံတကာကိုရောကုလသမဂ္ဂကိုရောပေါ့နော်ဘယ်လိုများတမ္မကြီးတုံ့ပြန်ချင်တာရှိပါလဲရှင်
ကျွန်တော်ကတော့ကျွန်တော်တို့ရဲ့အစိုးရမူဝါဒအတိုင်းပဲကျွန်တော်ပြောပြရစေဒေါ်အောင်ဆန်းစုကြည်လည်းပြောပြပါပြီကျွန်တော်တို့နိုင်ငံဆိုလို့ရှိရင်စေတနာတန်တန်နဲ့တကယ်ပဲမြတ်တာတရားထားပြီးတော့ဒီဥစ္စာဆောင်ရွက်နေပါတယ်အဖြစ်မှန်ကိုကျွန်တော်တို့ရင်ဆိုင်ဖို့အစဉ်လမ်းရှိပါတယ်ဆိုတဲ့ဟာကိုလည်းက
ကျွန်တော်တို့ရဲ့အမေရိကန်နိုင်ငံမှာရှိတဲ့အလွှာပေါင်းစုံအားတည်တည်ကိုလည်ကျွန်တော်ပြောနေပါတယ်ဆက်လက်ပြီးတော့ပြောဖို့ရှိပါတယ်ဆိုတဲ့ဟာလည်းတော့ပြောပြပါစေဟုတ်ကဲ့ရှင်တမကြီးဖြစ်ပေးရကျေးဇူးများကြီးတင်ပါတယ်ရှင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ပါတမကြီးဦးအောင်လင်းကိုမဆုမွန်ဆက်သွယ်မေးမြန်းခဲ့တာပါခုတော့ငင်းစုစီဥပဒေပေါ်ပြင်ဆင်ဆွေးနွေးနေတဲ့အခြေအနေကိုတင်ပ ုပြင်ဆင်မဲ့ဥပဒေကြောင့်ဆွေးနွေးဖို့ဒီကနေ့လွှတ်တော်မှာတင်ပြလာပါတယ်။အမျိုးသားလွှတ်တော်ဘက်မှအတည်ပြုပြီးတင်ပြလာတဲ့ဒီဥပဒေမှာပြင်ဆင်ရမယ့်အချက်တွေရှိနေတယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကပြောပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့စကလုံးအထားအသို့ပြင်ဆင်မှုမျှတာဖြစ်ပြီးအငင်းပွားဝယ်အသုံးနှုန်းကိုတော့အမျိုးသားလွှတ်တော်ကအတည်ပြုလိုက်တဲ့အတိုင်းပဲလက်ခံထားတယ်လို့ရခိုင်အမျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပါတယ်။ဦးဖေတန်းကိုမမေခါကဆက်သွယ်မေးမြန်းထားတာပါ။
အမျိုးသားလွှတ်တော်ဘက်ကအတည်ပြုလိုက်တဲ့ဒီငိမ့်စုစီဥပဒေကိုဒီကနေ့ပြည်သူ့လွှတ်တော်မှာတင်လာရဲဆိုတော့ဒီပြည်သူ့လွှတ်တော်ဘက်ကဥပဒေချမ်းကော်မတီဝင်နေနဲ့လွှတ်တော်ကိုယ်စားလှယ်တွေကတော့ဒီငိမ့်စုစီဥပဒေချမ်းအပေါ်မှာဘလို့သဘောထားမျိုးများရှိပါလဲရှင်။အမျိုးသားလွှတ်တော်ရဲ့တင်ပြလာမှုအပေါ်မှာပြုပြင်ပြောင်းလဲမှုလုပ်နိုင်မဲ့သဘောထားမျိုးများရှိလား။အငယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့များပြောနိုင်ပါလဲရှင်
။အမျိုးသားလွှတ်တော်ကပြင်ဆင်ပြီးတော့ကျောင်းမီတို့ပြည်သူ့တော်ကိုဒီနေ့တင်လာပါတယ်အဲ့ဒီထဲမှာဒီအမျိုးသားလွှတ်တော်နဲ့ပြည်သူ့တော်ကွဲလွဲချက်ဆိုလို့ညများဆောသာမတွေ့ရဘူးအတူတူပဲစကလုံးလောက်ကိုပဲအဲနည်းနည်းပြောင်းလဲတာရှိတယ်တကယ်တော့ပြည်သူ့စုပြဿနာဖြစ်နိုင်တဲ့အဓိကပုံမှန်တွေကြတော့အမျိုးသားလွှတ်တော်နဲ့ပြည်သူ့တော်ဟာသဘောလည်းရှိပါတယ်ဥပဒေကြောင့်ကော်မတီရဲ့အစီရင်ခံစာကိုဖတ်ရတဲ့အခါအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့နော်အကြောင်းအရာအဓိကအခြေခံပြီးတော့ क्वे လဲတာမဟုတ်ပဲနဲ့စကလုံးတစ်လုံးတစ်စားနှလုံးသားပဲ क्वे လဲတယ်လို့ကျွန်တော်မြင်ပါတယ်ဗျာနော်
ဟုတ်ကဲ့ပါရှင်ဒါဆိုရင်ပြည်သူလူထုတွေစိုးရိမ်နေတဲ့အချက်တွေကိုလည်းပြည်သူလွတ်တော်ဥပဒေချမ်းကော်မတီဝင်တွေကလစ်လျူရှုထားတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်အဲ့ဒီအချက်ပေါ့နော်သမတ်တစ်ချက်ကတော့ပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့သူကကုန်ကြတဲ့ဈေးတန်ဖို့ရယ်ပြီးတော့အဲ့ဒီကဘယ်သူကထောက်ပံ့လဲဘယ်လိုအဖွဲ့အစည်းကဘယ်လိုရလဲဆိုတဲ့အဲကိစ္စတစ်ခုပေါ့နော်အဲဒုတိယတစ်ချက်ကတော့အဲ့နိုင်ငံတော်တရားဥပဒေစိုးမိုးရေးဆရာကြီးဆန္ဒရာကြီးဒီလူစုရဲ့ကိုချင်းတရားကိုပြပြစေရအလို့ငါအပီလီယံနဲ့ဖြစ်စေတမင်ဖြစ်စေအဲ့လိုမျိုးပေါ့နော်အဲ့ဒီနှစ်ချက်ကကျွန်တော်တို့ဒီငင်းစုစီဥပဒေရဲ့မူလရည်ချက်ကိုဟိုကျွန်တော်တို့ဆန့်ကျင်သွားတယ်လို့ကျွန်တော်မြင်တယ်မူလရည်ချက်ကဖွဲ့စည်းပုံရှိကဥပဒေရကျွန်တော်တို့ကိုဒီဥပဒေပြဋ္ဌာန်းပြီးတော့ပြည်သူလူထုကိုလွတ်လပ်လပ်ဆန္ဒဖော်ထုတ်တာကိုအားပေးခဲ့တယ်အားပေးရဆိုတဲ့အထက်မှာပထမအကြိမ်ပြင်ဆင်ချက်ကိုပထမကျင်းဥပဒေကိုတောင်းမှဥသိမ်းဆိုင်လက်ထက်မှာကျွန်တော်တို့ခွင့်ပြုမိန့်ကိုတောင်းစရာမလိုပဲတင်ပြဖို့ပဲเนาะအဲ့မှာခွင့်ပြုချက်ကိုပြေကိုပြရမယ်ဆိုတဲ့ဟာမျိုးဟိုပါလာတယ်အဲ့ဒါဟာလည်းကျွန်တော်တို့အတွက်အကန့်အသတ်တစ်ခုကိုကြော်ခဲ့နိုင်တာပေါ့အဓိကတော့ဟောနည်းနည်းပို့ပြီးတော့ပွင့်လင်းအောင်ပို့ပြီးတော့လွယ်လွယ်ကူကူစာနာပြီးဖော်ထုတ်လာနိုင်အောင်လုပ်ရမယ့်ဥပဒေမျိုးဖြစ်ပါတယ်အဲ့ဒါမှာပြည်သူ့ရဲ့အတန်ကိုကျွန်တော်တို့နိုင်ငံတော်အစိုးရရောလွှတ်တော်ရောတည်ပြီးတော့ကျွန်တော်တို့လိုအပ်ချက်တွေကိုပြုပြင်နိုင်မှာပေါ့အဲ့တော့ဒီမိုကရေစီရဲ့စာနှုန်းနဲ့အညီကျွန်တော်တို့ခွင့်ပြုခဲ့တဲ့ဥပဒေမှာဒီနေ့ဒီလိုကန့်သတ်ချက်တွေပေါ့နော်ဆန္ဒဖော်ထုတ်တဲ့လူတွေကစိုးရိမ်စိတ်တွေဖြစ်ပေါ်အောင်အားကျွန်တော်တို့ကဒါကိုပြေးလိုက်ရင်ဟာလာငါတို့ဟိုတခုခုများအရေးယူခံရမလားဆိုတော့ကြောက်ရွံ့စိတ်တွေစိုးရိမ်စိတ်တွေအရင်ထောက်ခံရခဲ့တွန်းရလို့ပေါ့နော်ဟိုစီးရင်တောင်းဟိုလူအမြင်စီးရင်ကိုရရဆိုရင်ပြအဲ့လိုမျိုးဟိုတမင်းဖြစ်အောင်ကျွန်တော်တို့ကဒီဥပဒေကဒါပြတ်ထားတယ်လို့ကျွန်တော်တို့မြင်တယ
်ဒီဥပဒေနဲ့ပတ်သက်ပြီးတော့အန်ကယ်ရိုပါတီဘက်ကဘလို့အမြင်သဘောထားမျိုးများရှိပါလဲရှင်
တကယ်တမ်းကြတော့အစိုးရကနော်သူတို့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာကာကွယ်ဖို့ဟာလားအဲ့လိုပြောတဲ့လူတွေကိုဟန်တာဖို့လုပ်တဲ့ရည်ချက်ပဲကျွန်တော်တို့မြင်တယ်အဲ့လိုကလည်းမျိုးလဲရည်ရှိမှတော့မကောင်းဘူးအစိုးရဆိုတာဒီနေ့အစိုးရမနေ့ကအတိတ်ခံဖြစ်ရှင်နေဖြစ်သွားမှာပေါ့အဲ့ဒါကြောင့်ဒါဒီကိုကျွန်တော်တို့ရည်ရှိကိုကြည့်ပြီးတော့ကျွန်တော်တို့တစ်ချက်မှာဒီဥပဒေမျိုးကိုတော့ကျွန်တော်တို့မဖြစ်စေချင်ဘူးကျွန်တော်တို့တမိုင်းတရားခါလည်းမဖြစ်ရှင်ဘူးအဲ့ဒါကျွန်တော်တို့လွှတ်တော်မှာတော့ဒီဥပဒေကိုကျွန်တော်တို့ဘက်ကကောင်းဝဲဖို့အကုန်လုံးဆရာဆက်တန်နေကြပါတယ်နော်ဟုတ
်အဲ့တော့နောက်ဆုံးအနေနဲ့မေးချင်တာကလွတ်တော်ထဲမှာရှိနေတဲ့လူဦးရေအနေအထားအရအန်ဂေရိုဘက်ကကောဒီအဆိုတွေကိုပယ်ဖြတ်အောင်ဟိုတိုက်တွန်းနိုင်တဲ့အနေအထားမျိုးမှာကောရှိကောရှိပါရဲ့လားရှင
်ဟုတ်ပါတယ်အဲ့ဒါတေချာတလောက်ပဲနော်တေချာတလောက်ပဲဘာလို့လဲဆိုတော့ဒီဥပဒေကကျွန်တော်မြင်တာကအကျုံတယောက်ကတင်တာကြဟောဒီလူပုဂ္ဂိုလ်တင်နေဆိုတာဝင်းဌာနကလာတာမဟုတ်ဘူးကော်မတီတရားကိုဖြတ်လာတာမဟုတ်ဘူးဆိုတော့ဒါကရှင်းပြရရင်အင်ဒါအဲ့ပါတီနောက်ခံအင်္ဂါဒါပါတီနောက်ခံနဲ့တင်တာပဲလို့ကျွန်တော်မြင်တယ်အဲဒီတော့ဟောဘာပြောပြောအဲ့
ပါတီရပဲသူပြောရရင်ပုံမှန်ပြောရရင်အဲ့ဒီပါတီရဲ့အဲ့ဒီစွတ်တော်ဖြစ်တဲ့အတွက်နာမည်ဒီအင်္ဂလိပ်ပါတီရဲ့စွတ်တော်ရဲ့အဆုံးဖြတ်ဟာကျွန်တော်တို့เนาะအများစုဖြစ်တဲ့အတွက်နဲ့အဲ့ဒါကျွန်တော်တို့နိုင်ပါပဲမြန်မာစွတ်တော်မှာလည်းသူတို့နိုင်တာပဲအဲကျွန်တော်တို့ပြည်သူစွတ်တော်မှာလည်းကျွန်တော်တို့နိုင်မှာဒါမှကျွန်တော်တို့ဟိုကျွန်တော်တို့ဘက်ကတတ်နိုင်တယ်လို့ဒါကိုပြည်သူစ
ကဲပါအငယ်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ
ကွန်မြူနီချာမှာပဲမြင်းစုစည်းလို့လူတည်များတဲ့ငင်းညံစွာစုဝေးခြင်းနဲ့စီတန်းလက်လက်ချင်းဆိုင်ရာဥပဒေကိုအမျိုးသားလွတ်တော်မှာအတည်ပြုလိုက်ပါပြီ။စနပြပွဲတွေမှာပူပေါင်းပါဝင်အောင်သွေးဆောင်စည်းရုံးဓာတ်တွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်သတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆနပြရမှာကုန်ကြစိမ့်နဲ့ကြားခံပေသူရဲ့အချက်လက်ကိုတင်ပြဖို့နဲ့ဆနပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွတ်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်မှာလဲ။ညှိစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382555လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဥကိုနီအမှုဒီကနေ့တရားခွင်အကြောင်းကိုပြောပြချင်ပါတယ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှိနေဥကိုနီအမှုကိုဒီကနေ့ကြားနာစစ်ဆေးရမှာတနတ်သမားကြည်လင်းဟာအောင်ဝင်းစော်အောင်ဝင်းခိုင်နဲ့ဇေယျဖြူတို့ကစီခိုင်းတာမျိုးမဟုတ်ဘူးဆိုတော့အခြေအနေတစ်ခုရောက်အောင်ဆွဲခေါ်တဲ့မိဂုံမျိုးတွေနဲ့အမှုလမ်းကြောင်းပြောင်းအောင်ဆောင်ရွက်လာတယ်လို့တရလူရဲ့ရှိနေဦးနေလာကပြောပါတယ်ဒီကနေ့စစ်ဆေးရမှာဥကိုနီရဲ့တမီဒေါက်တာရင်ရွယ်ခိုင်အပါဝင်၅ဦးကိုစစ်ဆေးခဲ့တာပါ VOA သတင်းတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ပါတယ
်တရလူတော်ရှိနေဥကိုနီလှုပ်ကြံတပ်ဖြတ်မှုအတွေ့တန်ရရှိခံထားရသူကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့မကြားသေးခင်ကအာမခံရသွားတဲ့အောင်ဝင်းထွန်းတို့ရဲ့အမှုအတွေ့တက်တေရီဖြစ်ကြတဲ့ရဲမူထေးအောင်ရဲမူမြတ်ထွန်းကျော်ဒူရဲအုပ်ဇုံနိုင်အောင်ဆရာတော်ဥပ္ပီဇေယျနဲ့ရှင်းနေဥက္ကဏီရဲ့သမီးကြီးဒေါက်တာရင်ရွယ်ခိုင်တို့ကိုခေါ်ယူစစ်ဆေးခဲ့တာပါဒီကနေ့အမှုကြမ်းနာရမှာတော့တေကန်ရှင်းနေဘက်ကကြည်လင်းအောင်ဝင်းစော်နဲ့အောင်ဝင်းခိုင်တို့ဦးနဲ့ပူပေါင်းကြစီတာမျိုးမဟုတ်ဘူးဆိုတော့ပုံစံပေါက်အောင်မင်းမြန်တာမျိုးတွေရှိခဲ့တယ်လို့တရားလူရှင်းနေဥနီလာက VOA ကိုပြောပါတယ
်ကျွန်တော်တို့ရှိဒီနေရတော့ရှိဒီတယောက်ကဒုက္ခမင်းမြန်တဲ့ဟာကိုကြည့်တဲ့အခါကျလို့ရှိရင်တော့အဓိကပြီးလမ်းကြောင်းကကြည်လင်းတို့ဒီဒီလေးဘက်ကနေပြီးတော့အဝင်းစော်တို့အဝခံတို့ပုတ်ထုတ်တဲ့မိကုန်းကြီးမိမြဲနဲ့သဘောထားမှုကိုတွေ့ရပါတယ်
။တရားခံဘက်ကအခုလိုကြည်လင်းအဝင်းစော်နဲ့အဝခံတို့ပူပေါင်းကြံစီတာမျိုးမဟုတ်ကြောင်းပြောဆိုနေပေမဲ့တသိခံအထောက်အထားတွေအရသူတို့ပူပေါင်းကြံစီတယ်ဆိုတာပေါ်လွင်နေတယ်လို့တရားလူရှင်းနေဦးနေလက်ကပြောပါတယ
်။ကျွန်တော်တို့ကကျွန်တော်ပြောမယ်ဆိုရင်တော့အဝင်းစော်အဝခံတို့နဲ့ကျွန်တော်ရဲ့ပူပေါင်းကြံစီတဲ့ကိစ္စဘယ်လို့မှကိုမချုပ်ဖြစ်နိုင်တော့ကျွန်တော်တို့တတိကအထောက်အထားတွေအရပေါ်ပေါက်နေရလို့ပဲကျွန်တော်ပြောချင်ပါတယ်။ဘယ်လိုပဲပို့တော့မအောင်မြင်နိုင်ဘူးလို့ကျွန်တော်ဆိုလိုချင်တာပါ
။ရှင်းနေဥကူနီလောက်ကျန်တက်ပြက်မှုမှာပါဝင်တဲ့ဂျီလေးအပါအဝင်တန်ရရှိသူ၃ဦးကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးလာခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာအပတ်စဉ်ကြာသာပတိနဲ့တောက်ကြနေရတဲ့တိုက်ပြောင်းလဲစစ်ဆေးနေပါတယ်။ဒီကနေ့ကြားတာစစ်ဆေးမှုဟာ၄၈ချိန်မြောက်လဲဖြစ်ပါတယ်ခင်ဗျာ။
ပြည်ဝေသတင်းတော့ကိုကောင်းဆန်ဟင်းရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မကြာခင်မှာတော့အမျိုးသမီးကန္တာတူတာဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေကိုနားဆင်ရဖို့ရှိပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ညီမစံတော်ချိန်ည9နိုင်ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေ့ညပဲအစီအစဉ်လေးကိုည10နိုင်အထိလိုင်းနိုမီတာ19 kHz 15453ညလိုင်းနိုမီတာ25kHz 11893ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကန္တာတင်ဆက်တဲ့အခါမှာတော့
ဘယ်သီးနဲ့မစုရိတ်တဲ့သိင်းတဲ့အချိန်မှာတော်တော်များများအဆူတန်းမြင်မာတာပေါ့သူ့ကိုတာရှိခံမှုဆိုတာသူ့ရဲ့လိုအပ်တဲ့အဆူတန်းအထိရောက်အောင်ချပြီးတော့
ရိတ်သိမ်းပြီးသားသီးနှံတွေကိုအဆူတန်းရော့ကြအောင်လုပ်နိုင်မှရေရှည်မှာမပြည့်စည်မဲ့အကြောင်းကျွမ်းကျင်ပညာရှင်ဦးမျိုးအောင်ကျော်ပြောကြားသွားတာပါနောက်ပိုင်းမှာတင်ဆက်ပါမယ်အခုတော့အမျိုးသမီးကန္တာတင်ဆက်ဖို့အချိန်ရောက်လာပါပြီ2018နိုင်ငံတကာအမျိုးသမီးများနေ့မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအမျိုးသမီးနဲ့မိန်းကလေးငယ်တွေတန်းတူအခွင့်အရေးရရှိဖို့အကြမ်းဖက်ခံရမှုအစိုးရကခံရမှုတွေအဆုံးသတ်စေဖို့ဆောင်ရွက်ပေးချိန်တန်ပြီလို့တိုက်တွန်းလိုက်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကနေပြည်ပကိုတွားရောက်ပြီးလုပ်ကင်နေကြတဲ့အင်အကူတွေရဲ့ဘဝလုံခြုံရေးအကာအကွယ်ပေးဖို့သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့အရေးယူဆောင်ရွက်သင့်ပြီလားလို့မေးစရာရှိလာပါတယ်။ဒီအကြောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ပြထားပါတယ်။
Cause it only serves to make me more determined to achieve my final goal. And
everywhere women are saying the time is now. Time for equality and opportunity.
အခုအချိန်တန်ပြီလို့အမျိုးသမီးတွေနေရာတိုင်းမှာထုတ်ဖော်ပြောနေရပါပြီ။ဒန်တူအခွင့်အရေးရရှိဖို့လေးစားခံရဖို့ဒန်တူပါဝင်လုပ်ပိုင်ခွင့်ရရှိဖို့အကြံဖန်မှုအဆုံးသတ်ဖို့အချိန်တန်ပြီလို့အမျိုးသမီးတွေတောင်းဆိုနေကြတာပါ။ကဘာတမမအမျိုးသမီးနဲ့မင်းကလေးငယ်တွေဟာနေရာတိုင်းအချိန်တိုင်းမှာကိုထိလက်ရောက်စော်ကားခံရတာခွာကြဆက်ဆံခံနေရတာကိုအများသိအောင်ပြောရဲလာကြပါပြီ။ရေရှည်ခံမဲ့အပြောင်းအလဲကိုဖော်ဆောင်ပေးဖို့လဲအလေးအနက်တောင်းဆိုနေကြပါပြီ။ဒါဟာအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့ဖြစ်စဉ်ချင်းတဲ့ဆန္ဒပါ။ကျွန်တော်ရဲ့ဆန္ဒကလည်းအလားတူပါပဲ။အမျိုးသားတိုင်းယောက်ျားလေးတိုင်းရဲ့ဆန္ဒကလည်းဒီလိုပဲဖြစ်သင့်ပါတယ်
။အဲ့ဒါကတော့ကုလသမဂ္ဂထွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကမလာရှိရည်မှာချက်ရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မိကုံးမှာထက်သွင်းပြောကြားခဲ့တာပါသူပြောကြားခဲ့သလိုအမျိုးသမီးတွေတန်းတူအခွင့်အရေးရရှိဖို့လေးစားမှုခံရမှုအကြမ်းဖက်ခံရမှုအဆုံးသတ်ဖို့က The time is now အခုဟာအချိန်တန်ပြီဖြစ်ပါတယ်အတွေးမှုချုပ်သတိပေးခဲ့သလိုအမျိုးသမီးနဲ့မင်းကလေးငယ်တွေရဲ့ဘဝရရှိခံမဲ့အပြုသဘောဆောင်တဲ့လုပ်ရတွေကိုလုပ်ပေးဖို့ကန္တတွေကမြန်မာနိုင်ငံမှာလည်းလှုပ်ဆောင်စရာတွေအများကြီးရှိရမှာတခုကတော့တိုင်းတစ်ပါးမှာမြန်မာအိမ်အကူတွေဖြစ်သွားရောက်လုပ်ကင်နေသူတွေရဲ့ဘဝလုံခြုံရေးကိုရွေးထုတ်ပြီးတင်ပြလိုပါတယ်စင်ကာပူမှာမြန်မာအိမ်အကူပေါင်း3000ကနေ4000ထိရှိရမှာနှစ်နိုင်ငံကြားတရားဝင်ချုပ်ဆိုထားတဲ့စာချုပ်ရှိတဲ့အတွက်လည်းအိမ်အကူတွေဒုက္ခရောက်ရင်ဥပဒေအရအကာအကွယ်ပေးနိုင်ဖို့ကမလွယ်လှပါဘူးဟုံးလို့ဒုက္ခခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးဆောင်အဖွဲ့ရဲ့ဥက္ကဋ္ဌ Bridget Dan ကအခုလိုသတင်းမီဒီယာကိုပြောခဲ့ပါတယ
် I believe there are thousands of Myanmar women working here as domestic workers and if
မြန်မာနိုင်ငံကအင်အကူတွေတောင်းနေချီပြီးစင်ကာပူမှာရှိနေမယ်လို့ကျွန်မယူဆပါတယ်တကယ်လို့သူတို့ကိုပို့တဲ့နိုင်ငံကသူတို့တွေကိုအင်အကူအပြင်တရားဝင်လောက်ကန်ခွင့်ပြုမဲ့ဥပဒေပြဋ္ဌာန်းချက်မရှိဘူးဆိုရင်သူတို့တွေကိုအကာအကွယ်ပေးနိုင်မယ့်ဥပဒေလည်းရှိမှာမဟုတ်ပါဘူးစင်ကာပူအပါအဝင်သူတို့ရောက်နေတဲ့နိုင်ငံမှာပြဿနာဖြစ်တော့ဒုက္ခရောက်ကြတာပေါ့
ဘီဂျစ်တန်ပြောခဲ့သလိုစင်ကာပူမှာမြန်မာအင်ကူတွေရဲ့ပြဿနာတွေကဘာတွေပါလဲပထမကတော့အသက်မပြည့်သေးတဲ့မင်းကလေးငယ်တွေကိုပွဲစားတွေကအသက်လိမ်ပြီးစင်ကာပူကိုခေါ်လာခြင်းပဲဖြစ်ပါတယ် Singapore အသက်23နှစ်ပြည့်မှာအိမ်အကူဖြစ်လုပ်ခွင့်ရှိတဲ့ဥပဒေရှိပေမဲ့လို့လေထက်ထဆိုသူကိုပွဲစားက passport မှာအသက်လိမ်ပြီးခေါ်ခဲ့တာဖြစ်ပါတယ်။အယ်ဂျာဇီးရာရုပ်သံလွှင့်ကိုထက်ထပြောခဲ့တာကိုကောက်နှုတ်တင်ပြလိုပါတယ်
။သမီးအေဂျင်အတိတယ်။သမီး15နှစ်ဆိုတော့တည်ရဲ့။ဒါမဲ့သူအကောင်လုံးလိမ်ပြီးလုပ်ပေးတယ်။လုပ်ပြီးတော့သူဘသူမေးမေးပေါ့နော်23နှစ်ပဲပြောရမယ်ဆိုပြောတယ်။
တခါစင်ကာပူမှာ2016ဇူလိုင်လကမြန်မာအင်ကူဇိုမီချင်းအမျိုးသမီးချုံုံတုံးဟာစင်ကာပူအင်ရှင်အမျိုးသမီးဦးရဲ့နှိပ်စက်မှုကြောင့်တည်ဆုံးခဲ့ရပါတယ်။ Home လို့တို့ကခေါ်တဲ့ရွှေပြောင်းလူသားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့အစည်းမှစေနာဝန်ထမ်းအကူအညီပေးနေတဲ့ကိုတင်မောင်ဝင်းပြောပြခဲ့တာက
ကျောင်းတိုင်းတုံးကိုဒီချင်းအမျိုးသမီးလေးပေါ့လေသူကအသက်24နှစ်ရှိပြီးတော့ကလေးတယောက်အမေပေါ့လေသူ့ကိုဒီအတက်ခံရတယ်ဆိုတော့ဒီရှာအဲ့ဒီအေရှင်ကြီးမှာလှုပ်လှုပ်တယ်ပေါ့အဲ့တော့သူကဒီမှာလှုပ်တာလှုပ်တာ5လ6လတော့ပဲရှိသေးတယ်လေပြီးတော့တော့မှကျွန်တော်တို့ဆက်ပြီးတာအဲ့ဒီအေရှင်ကအဲ့လိုပဲအိမ်ပေါ်ကိုခဏခဏတော့သူ့သူနှိမ့်ဆက်တဲ့ဓာတ်ကိုမခံနိုင်လို့ခဏခဏပြောင်းနေ5 6လောက်ရှိတယ်ကမလေးကအဲ့နောက်ဆုံးလှုပ်နေတဲ့အဲ့အိမ်ပေါ်အခုလို့ကမလေးလို့သိရတယ်လေ
တခါ2019ဇွန်လကစင်ကာပူရှိမြန်မာအင်ကူမတ်စင်မာဦးဟာလေစင်ကာပူအင်ရှင်ရဲ့နှိမ့်ဆက်မှုကိုမခံနိုင်တဲ့အတွက်ဆက်ရှိထတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့ခဲ့ပြီးမြင်တွေ့သူတိုင်းယူကျုံမရဖြစ်ခဲ့ကြတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပေါ့ပင်ဝင်းကျေးပါဦးစုဂူတလုံးကြားကျေးပါမှာမိဘနှစ်ပါးစုံဆုံးပါပြီးအဖိုးနဲ့အဖွားနဲ့နေထိုင်နေသူမတ်စင်မာဦးကိုလူပွဲစားတွေကစင်ကာပူကိုခေါ်လာခဲ့တာဖြစ်ပါတယ်။သူစင်ကမိုက်စင်မာဦးရဲ့ဇာတိကိုတွားရောက်ခဲ့ပြီးအများသိအောင်ကြိုးပမ်းပြခဲ့တဲ့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝီဟင်အောင်ရဲ့ပြောပြချက်ကိုဆက်လက်နားဆင်စီချင်ပါတယ်
။ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွေးစားတွေကနေတဆင့်သူတို့ကိုဒီကနေဆွေးခေါ်တယ်လူပွေးစားကနေဒီကနေတော်ဦးကိုပို့တယ်တော်ဦးကနေတဆင့်သူတို့ကိုဘာကိုပို့လဲဆိုရင်ဟိုမှာရန်ကုန်ကိုပို့တယ်ရန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျပြောမယ်ဆိုရင်တောသူတောသားတွေရဲ့တကယ်ရိုးသားတဲ့အခြေအနေကိုဟိုမှာတမသူတွေလူတွေကဟိုလက်တလုံးချားအသုံးချသွားတယ်လို့ကျွန်တော်ရေပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်လုံးဟိုသုံးသက်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဖေဗရူလာ29ရက်နေ့ကလည်းစင်ကာပူနိုင်ငံစီရန်ကွန်ညမှာအင်အကူတိုင်းရင်ချင်းအမျိုးသမီးလေဟီနေဟင်းကလည်းစနစ်ထတိုက်ပေါ်ကခုန်ချပြီးအဆုံးစီရင်ခဲ့ပါတယ်တိုက်ဆိုင်မှုတစ်ရက်ကတော့2016ခုနှစ်ကစင်ကာပူမှာအလုရှင်တွေရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံးခဲ့တဲ့ဇိုမီချင်းမျိုးသမီးပြုံကုံတွုံးကိုခေါ်လာခဲ့တဲ့ပွဲစားဟာအခုချင်းမျိုးသမီးလက်ဟီနေဟင်းကိုခေါ်လာခဲ့တဲ့ပွဲစားနဲ့အတူတူဖြစ်နေတာပါပဲ။ပတ်စပို့မှာမွေးတက်ကြေလင်ကခေါ်လာခဲ့တဲ့ပွဲစားတွေကိုဘယ်လိုသက်ဆိုင်ရာအာဏာပိုင်တွေကအရေးယူမလဲ။ပြုံကုံတွုံးနဲ့မဇင်မာဦးတို့လိုလုရှင်တွေရဲ့နှိမ့်ဆက်မှုဒဏ်ကိုခံရလို့အသက်ဆုံးရှုံးခဲ့ကြတဲ့မြန်မာအင်ကူတွေကိုဥပဒေအရဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲကိုတီမောင်ဝင်းက
ပွဲစားဆွဲလူတွေကိုကျွန်တော်တို့ရန်ကုန်မှာပြင်းပြင်းထန်ထန်အရေးယူစေခြင်းတယ်ဘာလို့လဲဆိုလို့ရှိရင်အခုသူတို့ခေါ်လာတဲ့အကုန်လုံးကပို့နေရဟာတယ်ဘာမှမသိဘူးဘာမှဟိုလေအင်းစကားလည်းမပြောတတ်ဘူးဘာမှလည်းမပြောတတ်ဘူးအသက်ငယ်ငယ်လေးတွေအခုဖြစ်သွားတဲ့အခါတွေတော်တော်များများတွေဟာအဲ့တော့အဲ့ဒီပွဲစားတွေကိုကျွန်တော်တို့ကဒီမှာအခုဆိုဒီအခုဖြစ်တဲ့ကလေးမလေးကိုပို့တဲ့ပွဲစားကလည်းဒါရလဲဆိုဟိုအဲ့ကြောင်ကိုင်းတွန်းတွန်းကလုပ်တဲ့ပွဲစားပဲကျွန်တော်တို့သိနေတာအဲ့ချင်းဘက်ကတစ်ခေါက်ဆိုဆိုအဲ့ဒီပွဲစားတွေအဲ့ဒီဟာနဲ့ပဲလာနေကြတာလေသူတို့ကိုအဲ့ဟိုကျွန်တော်တို့ကပြင်းပြင်းထန်ထန်ကိုရေးယူစေခြင်းတယ်ဟိုမှာမလေးရှားမှာဆိုလို့ရှိရင်အင်ဒိုနီးရှားတယောက်မိတ်တယောက်မှာချင်းဆက်ပြီးတော့ဆုံသွားတဲ့ကိစ္စအဲ့ဒါဆိုလို့အင်ဒိုနီးရှားအစိုးရဘာလို့လဲဆိုလို့ရှိရင်အဲ့သူ့ကိုပို့တဲ့လူလိုက်ရှာပြီးတော့အရေးယူတယ်ပေါ့လေသူကျွန်တော်တို့ရှိမှအဲ့လိုပွဲစားတွေကိုပေါ့လေအဲ့လိုပြင်းပြင်းထန်ထန်အရေးယူလိုက်လို့ရှိရင်တော့နည်းနည်းလေးများသူတို့လည်းလန့်သွားမလားပေါ့လေဒီရောက်လာတဲ့လူကလည်းနည်းနည်းတန့်သွားမလားလို့ကျွန်တော်ထင်တာပေါ့
ဟိုချမတွေ့ရတာပေါ့နော်ဟိုအရင်တော့ကကြားရတာကတော့လွှတ်တော်ကနေပြီးတော့မှဒီအိမ်အကူတွေကိုနိုင်ငံခြားမှာသွားလုပ်ဖို့အတွက်ပေါ့နော်ဥပဒေတွေဘာတွေပြထမ်းဖို့ပေါ့နော်သူတို့အကာအကွယ်ပေးဖို့စီမင်းကြီးချမှတ်ဖို့ဆိုတာအဲ့ဒါလုပ်နေတယ်ဆိုတော့ကျမကြားရတယ်အခုအဲ့ဒီအခြေအနေရောဘယ်လိုရှိနေလဲလောလောဆယ်
အဲ့ဒီဥစ္စာအခုနေဒီဘာမှမဖြစ်မလာသေးဘူးအမျိုးသမီးတွေကိုအိမ်ပေါ်မလုပ်ရဆိုပြီးတော့ ညွှန်ကြောလာထုတ်ထားတာပဲရှိတယ်လေဒါပဲအမှန်ဆိုလို့ရှိရင်ကျွန်တော်တို့ဒီကတွန်းတယ်ဒီဥစ္စာကိုတီချာဥပဒေနဲ့ဒါဆွက်ကိုလွတ်ဒါပြပင်းနေဆိုတာတော့အရေးပဲမရှိဘူးပေါ့လေပြောတော့ကိုလည်းကျူးနိုင်တာမဟုတ်ဘူ
းဟုတ်ကဲ့
ဒါကိုဘက်ကလေပြီးတော့ဥရီနဲ့ဘလူစည်းကမ်းနဲ့ဘလူဖြစ်လို့ရှိရင်ဘလူလောက်ပါဆိုတော့အဲ့ဒါကိုကျွန်တော်တို့တွန်းတာပဲဒါပေမဲ့အလုသမားဝင်ကြီးဌာနကအဲ့ဒီဥရီကဒီဥရီကအပေါ်မရောက်ဘူးဖြစ်နေတာထင်တာပဲကျွန်တော်စိတ်ထင်တော့
အဲ့တော့မေးစရာဖြစ်လာတာကပေါ့နော်ဒီချင်းမျိုးသမီးပြုံုံတုံးတို့လိုကိုကိုကိုတတ်သေးတဲ့ဈေးမဥတို့လိုအခုချင်းအမျိုးသမီးတို့လိုနော်အမျိုးသမီးဘယ်နှဦးတေမပဲကိုနိုင်ငံအနေနဲ့ကဒီအမျိုးသမီးလေးတွေကိုကာကွယ်ဆောက်ရှောက်ဖို့အတွက်ပေါ့နော်ဥပဒေပြတ်ထားမှလဲဆိုတော့မေးစရာကောင်းတဲ့မိကွန်ဖြစ်လာပြီလို့ကျွန်မထင်ပါတယ်ကိုတမောင်မင်းသဘောရော
ဟုတ်ပါတယ်ကျွန်တော်ကလည်းအဲ့ဒီဥစ္စာကိုပဲမေးကြရမလို့ဖြစ်နေပြီကျွန်တော်လည်းတတ်နိုင်တဲ့ဘက်ကဆိုကျွန်တော်ရှိုက်ပြီးတော့မေးတာပဲဒါပေမဲ့အဲ့ဒီဥပဒေကတော့ဘယ်တော့ထွက်လာမလဲတော့မသိဘူး
နိုင်ငံတကာအမျိုးသမီးများနေ့မှာအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်တိုက်တွန်းခဲ့လို့ပါပဲ။မင်းကလေးငယ်တွေအပေါ်အကြမ်းဖက်မှုစော်ကားမှုခေါင်းပုံဖြတ်မှုတို့ကိုအရေးယူဖို့က The time is now အချိန်တန်ပြီဆိုတာပင်ဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုလီကုန်းချုပ်အပ်ပါလိမ့်ရှင် You can bend but never break me cause it only serves to make me more determined to
လလလာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကန္တာဖြစ်ပါတယ်ခင်ဗျာအခုတော့ကုအောင်ရဲ့တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်ရပါမယ်ဒီတစ်ပတ်တုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်မှာတော့လွန်ခဲ့တဲ့နှစ်90ကအယ်ဘာမားပြည်နယ်မှာအသားရောင်ခွဲခြားမှုဆန့်ကျင်တိုက်ဖြစ်တဲ့ခြေတပ်ပွဲကိုလုံခြုံရေးရဲတွေကအပြင်းထန်ဖြိုခွင်းနှိမ်နင်းခဲ့တဲ့အကြောင်းနဲ့ဒုတိယကမ္ဘာစစ်တွင်းအမေရိကန်ဂျပန်တွေစခန်းသွင်းထိန်းသိမ်းခဲ့တဲ့အကြောင်းတွေကိုကုအောင်အောင်နဲ့တူမတ်ခွာညိုကကူညီတင်ဆက်ထားပါတယ်
ဒီဘက်တူတာဆုံးနေအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်အောင်စုအဲလဘားမားပြည်နယ်ဆယ်မာမြို့ကအာဖရိကန်အမေရိကန်လူမျိုးတွေရဲ့ဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရခြင်းအတွင်းအဲ့ဒီအဖြစ်ပြက်မှာကိုယ်တိုင်ပါဝင်သူတွေရဲ့အတွေ့အကြုံကိုအရင်ဆုံးတင်ပြပေးမှာပ
ါအသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိခြေတက်ဆန္ဒပြခဲ့ကြပါတယ်မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခရီးကိုခြေတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပီတာစ်တရားမှာရင်ဆိုင်ဆုံးတွေ့ခဲ့ရပါတယ်ရဲတွေကဆက်ပြီးတော့ခြေတက်ဆန္ဒပြတာမျိုးမလုပ်ဖို့ပြောခဲ့ပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ပြီးကြော်ဖြတ်ဖို့ကြိုးစားခဲ့တာမှာရဲတွေကမျက်ရည်ယိုပုံးတွေကိုအုံပြုပြီးရရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့ပါတယ်
ဒီတရားရဲ့မိယာလူပြူအစွမ်းရောက်မျိုးသားရေးဝါဒီရင်နဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်တွင်းစစ်အပြီးဆယ်မာမာနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်အမတ်ဖြစ်သူ Edmund Pettus ရဲ့နာမည်ကိုပေးထားတာပါ။သွေးစွန်းတဲ့တင်းငွေတွေနဲ့ချီတက်ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ် Joanna Blank ကတုံလုံးချောက်ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစ
ေ။ Before we could turn around it was too late.They came in from both sides, the back and the front, and they were just beating people.
ကျမတို့အလုံးနဲ့မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်။သူတို့ကနှစ်ဖက်စလုံးကနေလာနေတာပါ။ရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်။နောက်သူတို့ပြစ်တဲ့မျက်ရည်ယိုဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျက်ဘာမှလည်းမမြင်ရတော့တုံလုံးချောက်ချားမိပါတယ်လို့ Joanne Blank ကပြောသွားတာပါ။အဲ့ဒီခြေတပွဲမှာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာFD Reese ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think Selma that March and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုတ်တီနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘိုးလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Reese ကပြောသွားတာပါ။
You are ordered to stop and where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူမျိုးရဲအရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်ဆက်ဆက်နဲ့သတိပေးပြောဆိုနေတာပါဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့် NRA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါတယ်အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့ Edmund Pettus ဒရနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတည်တည်လေးကတ်လွတ်ခဲ့တဲ့ Sherry Mitchell Moss ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေ
I felt that if we turn around or if we give up, it'll never happen. So in order to make sure that this does
တကယ်လို့သာနောက်ကြောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူး။ကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လည်းဆွံ့ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူးအထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့မစ်မော့စ်ကပြောသွားတာပ
ါဒီနေရာမှာကြတော့နိုင်ငံတွင်းတန်းတူညီမျှခွင့်ရအောင်ဆောင်ရွက်ခဲ့တဲ့လက်လက်မရှိသူအင်အားမဲ့သူတွေဟာသူရဲကောင်းတွေလို့ဆိုရမှာပေါ့ဗျာအာနာပိုင်ကြီးဘက်ကအကြမ်းဖက်ဖို့ရည်ပဲချက်ရှိရင်တော့အာနာမဲ့သူတွေရတဲ့ရပိုင်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေသူတွေအတွက်တော့ဒီလိုတောင်းဆိုရင်အသားအနာခံအခက်မသိရင်အသက်တောင်တင်နိုင်တာကိုလည်းဘေးချိတ်ပြီးလုပ်ခဲ့ကြတာကိုကြည့်တော့ဒီကနေ့အမေရိကန်ပြည်ထောင်စုဟာဘာကြောင့်အိမ်မက်တွေကိုလက်တွေ့အကောင့်တွေပေါ်နိုင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်လာလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်ဗျာ
ဆယ်မမြောက်မှာနေတဲ့အိမ်ချံဥယျာဉ်အလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေ့စီကသွေးစွန်းတဲ့တနင်္ဂနွေနေ့ရက်သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ်
I can remember coming down and seeing people who were on the bridge running back towards George Washington Carver Home where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးဘက်စီရောက်လာပါတယ်။ဘုရားသခင်တနာညတာတော်မူပါဆိုပြီးတော့လဲသူတို့တွေကကြောက်လန့်ကြအော်ဟစ်နေကြပါတယ်။အိမ်ကတခန်းတွင်ဝင်ရောက်နေသူတွေကိုလူလူရဲရရှိကလူငယ်တွေကိုနှိမ်သုံးတဲ့နေကာတွေအဲ့ဒီမှာမနေကြနဲ့ဆိုပြီးပြောပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ဟက်ချာကပြောသွားတာပ
ါအမေရိကန်တောင်ပိုင်းမှာဆာမေးပွဲဖြစ်ဆိုခွင့်နဲ့တခြားနီးလန့်တွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်ဒီတစ်ခါတော့အမေရိကန်တမိုင်းမှာဖြစ်ခဲ့ပူးတဲ့တင်ငန်းစာယူစရာအကြောင်းလေးတစ်ခုကိုပြောပြခြင်းပါတယ်1942ခုနှစ်မတ်လ23ရက်နေ့မှာအမေရိကန်အနောက်ဘက်ချမ်းမှနေထိုင်ကြတဲ့ဂျပန်နွေဘွားသတိ2000လောက်ကိုအမေရိကန်ဆိုရကအာဓမနေရာရွှေ့ပြောင်းပြီးထိန်းသိမ်းရေးစခန်းတွေမှာနေထိုင်စေခဲ့ပါတယ်ဒုတိယကမ္ဘာစစ်ပွဲကာလအတွင်းဂျပန်တပ်တွေကအမေရိကန်ပစိဖိတ်ရေတပ်ဖွဲ့အခြေစိုက်ထားတဲ့ဟာဝိုင်အီကျွန်းကပလဲစိတ်ကမ်းကိုအလစ်ဝင်ရောက်ပုံကျဲတိုက်ခတ်ခဲ့ပြီး3လခွဲအကြာမှာအခုလိုရွှေ့ပြောင်းလိုက်တာပါ
ဒီဂျပန်အမေရိကန်တွေဟာဂျပန်တွေအတွက်တရှိုးတွေဖြတ်လွတ်ဖြတ်စီလုပ်မာတွေကိုအစိုးရကစိုးရိမ်ပြီးသူတို့တွေကိုထိန်းသိမ်းရေးစခန်းတွေစီနေရာချထားပေးဖို့ဆုံးဖြတ်ခဲ့ကြတာပါအခုခါမှာအငိမ့်စားယူထားပြီးဖြစ်တဲ့အမေရိကန်သယ်ယူပို့ဆောင်ရေးဝန်ကြီးနော်မန်မနစ်တာကကလေးဘဝကသူ့မိသားစုနဲ့အတူသူတို့နေအိမ်တွေကနေဖယ်ရှားခံခဲ့ရပြီးအမေရိကန်နောက်ဖက်ချမ်းကလူသူအယောက်ပေါင်နေတဲ့ထိန်းသိမ်းရေးစခန်း10ခုထဲကတစ်ခုမှာနေထိုင်ခဲ့ရပူပါတယ်ဂျပန်အမေရိကန်တွေကိုအဲ့ဒီလိုထိမ့်သိမ်းခဲ့တာဟာအမေရိကန်ပြည်ထောင်စုရဲ့မှားယွင်းတဲ့လုပ်ရက်တစ်ခုဖြစ်တယ်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
်။ When the Japanese government attacked Pearl Harbor, they attacked me as an American.
ပလဲစိတ်ကမ်းကိုဂျပန်တွေပုံကျဲတိုက်ခိုက်တာဟာကျွန်တော်တို့လိုဂျပန်အမေရိကန်တွေကိုလည်းတိုက်ခိုက်တာပါ။ဂျပန်ကအခုလိုတိုက်ခိုက်တာကြောင့်ဂျပန်အမေရိကန်တွေကိုခွဲခြားဆက်ဆံတာဟာမသင့်တော်ပါဘူး။ဒါဟာနိုင်ငံတွင်းလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်မပေးတာသာဖြစ်ပါတယ်လို့မစ္စတာမင်နက်တာကပြောသွားတာပါ။အောက်လွှတ်တော်အမတ်တဦးလည်းဖြစ်တဲ့ကွန်ဂရက်စ်မန်မင်နက်တာဟာနေရာရွှေ့ပြောင်းခံရတဲ့ကာလအတွင်းပစ္စည်းဥစ္စာတွေဆုံးရှုံးခဲ့တဲ့ဂျပန်အမေရိကန်တွေရော်ကြေးငွေပြန်ရအောင်လွှတ်တော်အနေနဲ့ရန်ပုံငွေချပေးဖို့ဥဆောင်လှုပ်ရှားသူတယောက်လည်းဖြစ်ပါတယ်
1988ခုနှစ်မှာတော့ဒီလိုဒုက္ခတွေကြုံခဲ့ရတဲ့တက်ရှိထင်ရှားရှိနေသူ6000ကိုဒေါ်လာ2000စီပေးဖို့လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်ပင်မလွှတ်တော်စာဦးနာမှာလဲဂျပန်အမေရိကန်အထိတ်အမှတ်နေရာတစ်ခုကို2000ပြည့်နှစ်မှာစောက်လုပ်ပြီးဒီနေရာဟာဒုတိယကမ္ဘာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ခဲ့တဲ့ဂျပန်အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဒီစစ်ပွဲကာလအတွင်းနေရာရွှေ့ပြောင်းခံခဲ့ရတဲ့ဂျပန်အမေရိကန်တွေအတွက်လဲရည်ရွယ်စောက်လုပ်ထားတာပါရှင်။
ကိုအောင်ရဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်တာပ
ါကောက်ပေးသီးနှံတွေစိုက်ပျိုးသလောက်အရာရောက်အောင်လုပ်ရမှာ
အဆိုတတ်ကြောင့်မပျက်စီးစေဖို့အတွက်အချိန်မီ6တွေအောင်တို့ရေဟာတိတ်ကိုအရေးပါတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။ဆိုက်ပြူးမြေကထွက်လာတဲ့ကောက်ပဲတိနှံတွေကိုတားရှိခံအောင်မပျက်စီးအောင်မှုမတက်အောင်အချောက်ခံကြပါလေ။ဒီလိုအချောက်ခံတဲ့နေရာမှာသဘာဝအတိုင်းဖြစ်စေသဘာဝမဟုတ်တဲ့ဆက်ကိုတုံးတာဖြစ်စေနှမျိုးစလုံးမှာကောင်းကျိုးဆိုးကျိုးတွေရှိနိုင်တာမို့တင့်တော်တဲ့ဤကိုတုံးပြီးတားရှိခံအောင်လုပ်လို့ရှိပါတယ်။ကောက်ပဲတိနှံတွေရဲ့သဘာဝပေါ်မူတည်ပြီး6တွေ့အောင်လုပ်ရတဲ့စနစ်တွေကလည်းကွဲပြားတယ်လို့တိနှံဆုံးအချောက်ခံဆက်ထုတ်လုပ်တဲ့ Pioneer Agrobis Company ကဦးမျိုးအောင်ကျော်ကပြောပါတယ်
။ဘယ်တိနှံမစုရိတ်တဲ့တိနှံအချိန်မှာတော်တော်များများအဆူတန်းမြင့်မာတာပေါ့။သူ့ကိုတားရှိခံမှုဆိုတာသူ့ရဲ့လိုအပ်တဲ့အဆူတန်းအထိရောက်အောင်ချပြီးတော့မှသာလေသူ့ကတားရှိလေးထားတယ်လို့အတူလောင်းနဲ့ခံတာပေါ့။အဲ့ဒီမှာသဘာဝကိုတည်ပြီးတော့6တဲ့စနစ်တည်းကလည်းမတူဘူးခင်ဗျာ။ဥပမာကျွန်တော်တို့ဝါဥလိုပါလို့ဆိုရင်ချင်းပြည်နယ်ကလည်းတော်တော်ထွက်ပြီးဝါဥကကျွန်တော်တိုင်းပြည်ထဲမှာနေရာတော်တော်များများလည်းရနေ။အဲ့တော့အဲ့ဒီဝါဥကြတော့ကျွန်တော်သုံးနေတဲ့ဒီ flatbed type လို့ဆိုရဲခေါ်တဲ့၆ခန့်တည်းမရအဆင်မပြေဘူးခင်ဗျာ။အဲသူတို့ကြတော့နေအောင်ရဲ့အပူချိန်ကိုသဘာဝကိုတစ်ဖက်က plastic အိမ်နေနဲ့ပေါ့နော်။ဒီကြစနစ်တကျ design နေနဲ့လုပ်ပြီးတော့သူ့ထဲမှာ tree မပြန်အောင်ဘန်ဂါတွေနဲ့လီလှဲ့တဲ့စနစ်တွေနဲ့လူအိုင်အပူတွေဖြည့်တဲ့အမျိုးပေါ့နော်။မီးဝူနဲ့ဗီးတာတို့ဒါမျိုးတွေလုပ်ပြီးတော့၆တဲ့စနစ်ကတစ်မျိုးပေါ့နော်။နောက်ပြီးတော့ငရုတ်သီး၆တဲ့ပုံစံမျိုးတွေဒါတွေကမတူဘူး။စပါတို့ပြောင်းတို့ပဲပုတ်တို့ကော်ဖီစီတို့နှမ်းတို့အဲအဲ့ဒါမျိုးတွေကြတော့ဒီနန်ဆို၆ခန်းစက်တွေနဲ့လုပ်လို့ရတယ်။တော့မြေပဲလေးရတယ်။အဲအဲ့ဒီမှာစီပါတဲ့ဒီနန်တွေကြတော့နည်းနည်းတည်ထားတယ်။စီတွင်တို့မကြအောင်နောက်ပြီးတားရှိခံမှုအတွက်စီပါတဲ့ပစ္စည်းတွေကဘလို့ဆိုတတ်ကြီးချမလဲဆိုတဲ့အားတွေကိူးဆိုင်ရတာပေါ့။နောက်စပါးတို့ဘာလို့ကတော့နာနည်းနည်းအတိမ်ဆုံးခံတယ်။ကြောင်းလည်းမဆိုးပါဘူး။ဒီဒီနန်လိုက်အကုန်လုံးကစပေါ်တဲ့အချိန်မှာအဆူတတ်မြင်မာပြီမဲ့အချိန်နဲ့တပြေးညီမြင်းမြန်မြန်၆မှသာလေသူ့အည်သွေးတိုင်းရပါမယ်
။သူ့အချိန်နဲ့သူ၆တွေ့အောင်မလုပ်နိုင်ရင်နောက်ဆက်တွဲကြုံရမယ့်ဆိုးကျိုးတွေထဲမှာကြောက်စရာကောင်းတာတစ်ခုကမှုအန်တည်းပါ
။ကြောင်းဆိုလို့ရှိရင်အချိန်တို့၂ရက်၃ရက်တွင်မှာသူ့အသေးစားမ၆နိုင်တာနဲ့မြမှုတက်တယ်။အဲမှုတက်ပြီဆိုတာနဲ့အဲမှုကအဲဖလာတောက်ဆင်လို့ခေါ်တဲ့မှုစိတ်ပေါ့နော်။အဲ့လိုမျိုးထုတ်တဲ့မှုဖြစ်တဲ့အခါကျတော့ဒီကြောင်းရဲ့အည်သွေးကိုအများကြီးထိခိုက်သလိုဒီကြောင်းကိုချိတ်ခွဲပြီးတော့တိရစ္ဆာန်အစာပြစ်စားတဲ့ကြက်ဒီဝက်ဒီမှာဖြစ်မယ်ပြီးလို့ရှိရင်အဲရတဲ့ဆင်လူကိုထပ်ပြီးတော့ဒုက္ခပြီးနိုင်တယ်။အဲအဲ့ဒါကြောင့်မလို့ဒီကျမ်းမာရေရှုတော်ကလည်းအရင်သတိထားဖို့လိုပါတယ်။နောက်စပါးဆိုလည်းဒီလိုပါပဲ။နေ့ရက်၃ရက်အတွင်းမှာတိရစ္ဆာန်မချောက်ရင်ကတခါရက်ဆန်းဟူဝါမယ်အထက်မှာမူရီပေါက်လာတယ်။အဲမူဒီလည်းကျမ်းမာရေကိုထိခိုက်တယ်နော်လိုက်လို့တေးစားစနစ်တကျမကင်တွေထားတဲ့ပစ္စည်းတွေနိုင်ငံတကာဈေးကွက်ပို့ရင်လေဟိုဘက်မှာစစ်ဆေးတဲ့အခါကျရင်ဟိုစိတ်တွေပါလေပါလာတဲ့အခါကျရင်ဒီသီးနှံဒီလက်ခံလို့မရပါဘူးအဲကြောင့်မို့လို့ကျွန်တော်တို့အရင်သတိထားရပါတယ
်သီးနှံမျိုးစုံမှာမြန်မာနိုင်ငံနဲ့ kait တာပေါ့နော်သူ့အရက်ဒေတာအလိုက်ကဘယ်အရက်မှာဘယ်လိုမျိုးသီးနှံမျိုးအချောက်ခံဆက်သုံးပြီးတော့ဘလိုတာရှိခံအောင်လုပ်တဲ့လဲဆိုတာနည်းနည်းအကြံပေးပါဟုတ
်ကဲ့ဟိုကကျွန်တော်တို့ဒီစကားဆိုရင်တော့ဒါနေရာဒေတာတော်တော်များများမှာစပားကတော့အရင်ကြီးကြီးတဲ့ major crop ပေါ့နော်ပြီးလို့ရှိရင်ဒုတိယအဆင့်ကတော့ပြောင်းပြောင်းဆိုလို့ရှိရင်တော့ရှမ်းပြည်တည်သာလုံးလူလူအရှမ်းတောင်ရှမ်းမြောက်အကုန်လုံးထွက်တဲ့နောက်ကယားထွက်တဲ့ပြည်ပြည်နယ်မှာလည်းစိုက်တာတွေရှိပါတယ်ပြီးခဲ့တဲ့နှစ်တည်းကမပဲပဲကြီးစိရေးွက်ကူကဖြစ်သွားတော့ပြောင်းကိုပြောင်းစိုက်ပွဲဒီစဉ်းစားလာကြတယ်နောက်သခိုင်းတိုင်းဘက်ဒီမှာဆိုရင်လည်းပြောင်းကိုပြောင်းပြီးတော့စိုက်လာကြတယ်ဒါအလားလာရှိတဲ့တည်နှံတွေပေါ့နော်ပဲပုတ်ဆိုလို့ရှိရင်လည်းအခုနေရာဒေသတော်တော်များများတကယ်စိုက်နိုင်တဲ့ potential ရှိပါတယ်လက်ရှိကတော့ရှမ်းတောင်ရှမ်းမြောက်မှာတော့တော်တော်လေးစိုက်တဲ့နောက်ကချင်ပြည်နယ်မှာစိုက်ပါတယ်ပဲပုတ်တွေဆိုလို့ရှိရင်လည်းရိတ်သိမ်းတဲ့အချိန်ကဘာပိုင်း၈လပိုင်းဖြစ်တဲ့တကြောင်အဲ့ဒေသတွေမှာမူးမလွတ်ပါဘူးအဲ့ခါကျတော့ပြီးခဲ့တဲ့3နှစ်ကျော်လောက်ကအမေရိကန်ဖွဲ့စည်းတစ်ခုဖြစ်တဲ့ Winrock International နဲ့ကျွန်တော်ပူးပေါင်းပြီးတော့ဒီရှမ်းပြည်ထဲမှာ၄မြို့နယ်မှာကျွန်တော်တို့တည်နှံဆုံး6ခန်းဆက်ကလေးတွေလိုက်ကယ်ပြီးပါတယ်။တောင်သူတွေကိုသူတို့ကပံ့ပိုးပေးတာပေါ့နော်။ပံ့ပိုးပေးရင်အဲ့မှာလုပ်ငန်းရှင်တချို့ကမြင်သွားတော့လဲကျွန်တော်တို့ရဲ့6ခန်းဆက်တွေကိုပြောင်းလို့ပဲပို့လို့စကားတို့အတွက်လုပ်ငန်းတွေအရင်နဲ့အခုဆိုရင်တချို့လုပ်ငန်းရှင်တွေ commercial scale တွေကျွန်တော်တို့ဆောက်ပြီးနေရတာရှိပါတယ
်။အခုတော့ကောက်ပဲတည်နှံ6ခန်းဆက်တွေကိုတုံးပြီးစိုက်ပျိုးရေးခန္ဓာမြင်မအောင်လုပ်နေချိန်မှာတချို့စိုက်ပျိုးကောက်နှံတွေအတွက်အလေးအလွတ်မရှိအောင်သတိထားရမှာတွေရှိပါတယ်။
နှမ်းဆိုလေတနိုင်တစ်ပိုင်းပေါ့နော်အဲ့နှမ်းမှာအကန့်အသတ်တကူကကွင်းထဲမှာတင်ထောင်ပြီးတော့ခြောက်ကြတယ်မိုးနေတဲ့ဒေသဖြစ်တဲ့အခါကျတော့ကွင်းထဲမှာဒီဆိုင်ပုံလေးသဘောမျိုးပေါ့နော်ဒီထောင်ပြီးတော့ တဘာဝလေးတဘာဝနီးနေပဲသူတို့ချောက်တယ်အဲ့ခါကျတော့မူးများမိတဲ့ခါကျတော့နန်းရဲ့အည်သွေးရအကြပေါ့ရှင်းပြောရင်နန်းပြပဥကုံထဲမှာအလားအလာရှိတဲ့သီးနှံဖြစ်ပေမဲ့ဘုရင့်ကလို့စနစ်တကျမကင်တွယ်ခဲ့ရင်နန်းဒီဘလို့မှရောင်းလို့မရတော့နောက်တစ်ခါ तू ကစီပါတဲ့အတွက်ကြောင့်အလွယ်တကူ तू ကစီကြီးစော်နန်းတက်တယ်လေဖိုရင်းစတတီပေါ့နော်အဲ့လိုအဲ့သဘောမျိုးဖြစ်သွားတဲ့ခါကျတော့နိုင်ငံကဈေးကွက်ကိုတမ်းမဝင်တော့ဘူးအဲ့ခါကျတော့နန်းဒီကိုလေလူအိုက်ရင်သူအဆူထက်ကူယာစီတို့ဆိုးတဲ့အချိန်မှာ၆ခုအတွက်ကို၆ခန်းဆက်ပြီးသုံးလို့ရပါတယ်ခင်ဗျာနောက်ကော်ဖီဒီလည်းကျွန်တော်အလားအလာရှိတဲ့ကုန်ပစ္စည်းပါပဲကော်ဖီကြတော့ဘီးဘိုကိုစနစ်တကျပုံစံတစ်မျိုးနဲ့ကျွန်တော်တို့ပြရပါတယ်ဘာကြောင့်လဲဆိုတော့ကော်ဖီကမီးခိုးစော်နံလို့မရပါဘူးအဲ့တော့ကျွန်တော်တို့ကဒီဘီးဘိုမှာလေကိုပေးတဲ့စနစ်မျိုးပေါ့နော် indirect heated air ဆိုတဲ့စနစ်နဲ့ကျွန်တော်ပြရပါတယ်နောက်ပဲဖို့ဆိုလည်းအဲ့လိုပါပဲဘီးဘိုဒီဇိုင်းကတစ်မျိုးသုံးပါတယ်နောက်ပြောင်းဆိုလည်းကျွန်တော်ဘီးဘိုဒီဇိုင်းကတစ်မျိုးသုံးပါတယ်အဲ့လိုနီးနဲ့ဒီနံလိုက်လို့လို့ရပါတယ်နောက်တစ်ခုကပဲဒီစိန်လို့ပဲမျိုးကြတော့ကျွန်တော်တို့အညာဒေသမြေလက်ပိုင်းတွေမှာမိုးမှာဇွန်ဇူလိုင်မှာတို့ကထွက်တယ်ဥမာဝေးတိုင်းအောင်လာပဲဒီနေပြည်တော်တက်ကုန်းတို့ဒေသမျိုးတွေမှာမိုးဥကာလတွေမှာထွက်တဲ့အခါကျတော့တချို့ဆိုရင်မိုးမလွတ်ဘူးမလွတ်တဲ့အခါကျတော့ပဲဒီစိန်ရလှလှပပစိမ့်စိမ့်ဆူဆူလေးရှိရမယ်စားအယောင်တွေပြက်ပြီးတော့ချောက်မရပြုတ်မရနဲ့ဈေးကောင်းမရတော့ပဲနဲ့တောင်သူတွေမှာအရှုံးနဲ့ရင်ဆိုင်ရတွေနဲ့တွေ့ပါတယ်တောင်ဒေသဘက်မှာတော့ချင်းမောင်ပါလာဆိုပြီးတော့ရှိပါတယ်။နောက်နမ်ဆန်ဘက်မှာဆိုလို့ရှိရင်ဂျင်းတွေလိုလည်းခြောက်ပါတယ်။သူလည်းအလုံးလို့ရပါတယ်။ညူသီးဆိုလို့ရှိရင်လည်းမိုးမလွတ်တဲ့ကာလတွေခြောက်လို့တွေးလို့ခက်ခဲတဲ့အခါမျိုးကြရင်ဒီညူသီးကအချိန်နဲ့တပြေးညီအင်မတန်မှုတက်လွယ်တာပေါ့နော်။အဲအရာမျိုးကြတော့ကျွန်တော်တို့ဒီဆိုလာတင့်ကို၆ခန်းစက်ဒီနဲ့သတိတကျခြောက်ရင်မိုးစိတ်မဖြစ်တဲ့ညူသီးတွေရအောင်ကျွန်တော်လုပ်ပြီးလို့ရပါတယ်။
ဦးမျိုးအောင်ကျော်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနှားဆင်ခဲ့ရတာပါခင်ဗျာ။ VOE ကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOE ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှ855ရန်ကုန်ဘူစာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချင်းကိုကုအောင်လင်းဦးကပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်ဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ခံလိုက်တဲ့အကြောင်းမမျှော်လင့်မဲ့ကြေညာလိုက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေတရုတ်ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာပါတယ်။မြောက်ကိုရီးယားရဲ့အင်းနီချင်းတွေဖြစ်ကြတဲ့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့အစီအစဉ်ပေါ်ကြိုဆိုခဲ့ကြတာပါ။မြောက်ကိုရီးယားပေါ်တန်မြတ်ရှိနေတဲ့ဂျပန်နိုင်ငံကတော့ဒီကိစ္စနဲ့ပတ်သက်လို့သမ္မတထရန့်နဲ့ဆွေးနွေးဖို့ရှိလာတဲ့ဝါရှင်တန်ကိုလာမယ့်အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုထားပါတယ်။စီးပွားနိုင်ငံမှာအရေးကြီးလိုအပ်နေတဲ့စာနာမှုအကူအညီတွေတင်ဆောင်လာတဲ့မော်တော်ယာဉ်တွေဟာဝန်ရံပိတ်ဆို့ခံထားရတဲ့ကုတာရှေ့ပိုင်းဒေသကိုဒီကနေ့ဝင်ရောက်နိုင်ခဲ့ပေမဲ့တကြောပြန်လေကြောင်းတက်ခိုက်မှုတွေကြောင့်အရေးပေါ်ပစ္စည်းတွေကိုမချနိုင်ပဲဖြစ်ခဲ့ရတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေနဲ့နိုင်ငံတကာချက်ချင်းတွေဖွဲ့တွေကပြောဆိုလိုက်ကြပါတယ်။ပုံချတက်ခိုက်မှုတွေဟာရုရှားစိုးရပါဝင်သက်ဆိုင်သူတွေအလုံးကဘေးကင်းလုံခြုံမှုရှိဖို့အာမခံချက်ကိုချိုးဖောက်ရောက်တဲ့အကြောင်းလဲစီးပွားနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရည်မှုယုံကပြောဆိုခဲ့ကြတာပါ။အာဖဂန်နစ္စတန်နိုင်ငံရှေ့မြောက်ဘက်ဒေသမှာတာလီဘန်ရဲ့အာရုံတစ်ချိန်မတိုင်ခင်စီးရင်တက်ခိုက်မှုတစ်ခုတွင်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်18ဦးထပ်မံတေဆုံးပြီးအများပြတ်တံရရသွားပါတယ်။တခါပြည်နယ်မှာရှိတဲ့အာဖဂန်စစ်ကြီးစိုက်စခန်းတစ်ခုကိုသဘုံနဲ့စီးရင်တက်ခိုက်ရတာနဲ့တိုက်ပွဲတွေဆက်တင်ဖြစ်ပေါ်ခဲ့တာပါ။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးလုံးတစ်ပြတ်မှုတွေကျူးလွန်လာရောက်နေတဲ့အထောက်အထားတွေထပ်မံတွေ့ရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခြားစည်းကပြောဆိုလိုက်ပါတယ်။လူမျိုးလုံးတစ်ပြတ်မှုမြောက်နေတဲ့လက္ခဏာတွေတွေ့ရတဲ့အတွက်တာဝန်ရှိသူတွေကိုအရေးယူနေအောင်စောင့်ဖို့လိုအပ်တဲ့အကြောင်းလဲလူခွင့်ရေးထူးခြားစည်းရန်ကြီးလီကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းထားတဲ့အစီရင်ခံစာထဲမှာဖော်ပြပြောဆိုခဲ့တာဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24.5/32နဲ့လိုင်းလတ်190ဒူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ဆောရရှင်အားလုံးသောကအမောတွေပြပြောက်ပြီးအစဉ်ပြေတဲ့နေ့တွေကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ Thank you.
This program has come to you from the Voice of America, Washington.